Welcome to the Voice of America in Burmese.
Mingalam nai khin ma shin. Washington ni review American tan ga ni 2020 June la 14 ye tinning rue ni mna khin season rue go Myanmar san lo yin mna 6 na yi ga ni 9 na yi thi line no meter 2440 ne 51 line no meter 190 rue ga ni thauk len pe ni ba bi.ကျမခင်ရတဲ့ပါဒီမနေ့ခင်တဲ့ရင်တွေကိုကိုရဲမင်းထွန်းနဲ့တို့ပြောပြပေးပါမယ်။မေလ25ရက်နေ့က African American မျိုးသား George Floyd ရဲဖမ်းထားခြင်းတေဆုံးခဲ့ရတာအတွက်တရားမမျှတာတဲ့ခွဲခြားဆက်ဆံမှုတွေအဆုံးသတ်ရေးတောင်းဆိုဆန္ဒပြမှုတွေကို American ပြည်တော်စုမြို့တော် Washington DC ကလမ်းမတွေပေါ်မှာတက်တက်မြောက်သတင်းပတ်ဖြစ်နေဆက်ပြီးတွေ့နေရပါတယ်။ဆန္ဒပြပွဲကိုဥဆောင်စီစဉ်သူမရှိတဲ့အတွက်ဘယ်နှစ်ယောက်လာပြီးဆန္ဒပြမယ်ဆိုတာကိုလည်းမသိဘူးလို့တာဝန်ခံအရာရှိတွေကပြောပါတယ်ဆန္ဒပြမှုတွေကိုစနေနေ့မှာဗြိတိန်နိုင်ငံလန်ဒန်နဲ့ပြင်သစ်နိုင်ငံပါရီမြို့တွေမှာလည်းတွေ့နေရပါတယ်ဝါရှင်တန် DC မှာသမ္မတအင်ဗျူနဲ့ပြည်သူ့ဥယျာဉ်တစ်ဝက်ကလမ်းအများအပြားကိုစနေကနေတနင်္ဂနွေနေ့အထိဂျိုကြားဂျိုကြားပိတ်ထားမယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်ခွဲခြားဆက်ဆံမှုမရှိစေရအတွက်ဆန္ဒပြမှုတွေမှာအခြေအနေထိတ်နှဲအောင်စစ်တပ်ကိုအသုံးပြုဖို့လှုံ့ဆော်တာနဲ့ပတ်သက်ပြီးအဝေးပန်းခံနေရတဲ့သမ္မတဒေါ်နယ်ထရမ့်ကတော့စနေနေ့မှာပဲ West Point American စစ်သင်တန်းကျောင်းကျောင်းဆင်းပွဲကိုတွားရောက်ပြီးမိန့်ခွန်းပြောခဲ့တာပါ။ဥရောပဆေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ AstraZeneca ဟာ Inclusive Vaccines Alliance ဥရောပမဟာမိတ်အဖွဲ့ဝင်နိုင်ငံတွေအတွက်စမ်းသပ်ဆေး COVID-19 ကာကွယ်ဆေးတန်း400ပေးဖို့အတွက်စနေနေ့မှာသဘောတူစာချုပ်ချုပ်ဆိုခဲ့ပါတယ်။ပြင်သစ်၊ဂျာမနီ၊အီတလီနဲ့ Netherlands နိုင်ငံတွေထူထောင်ထားတဲ့ IVA အဖွဲ့နဲ့ချုပ်ဆိုခဲ့တဲ့သဘောတူညီချက်အရဒီဆေးကုမ္ပဏီကနေဒီကာဝယ်ဆေးကိုအချိန်မြင့်ထုတ်လုပ်ပြီးဒီနှစ်ကုန်မှာပေးရရမှာဖြစ်ပါတယ်အလားတူသဘောတူညီချက်တွေကိုဒီဆေးကုမ္ပဏီကအရင်တုန်းကလည်း Britain, India က Serum Institute, American နဲ့ကာဝယ်ဆေးမဟာမိတ်အဖွဲ့ Gavi တို့နဲ့လည်းရရှိထားတာပါတစ်ချိန်တည်းမှာပဲ Coronavirus ရောဂါဟာ Sudan Darfur ဒေသမှာရှိတဲ့ဒုက္ခသည်စခန်းမှာလင်းလင်းမြန်မြန်ပြန့်နှံ့နေတယ်လို့ဆေးတာဝန်ခံတွေကယုံကြည်ပြီးတက်ကြီးရွေးအိုတွေအတွက်အထူးသတိထားဖို့သတိပေးနေပါတယ်။အိန္ဒိယမှာလည်းစနေနေ့က24နာရီအတွင်းနောက်ထပ်အကူးဆက်ခံသူ 1,000 ကျော်ရှိခဲ့ပြီးအခုဆိုအိန္ဒိယဟာကမ္ဘာမှာဒီရောဂါကူးစက်မှုသရုပ်ထမြောက်အများဆုံးဖြစ်နေပါတယ်။ခွဲခြားဆက်ဆံမှုကနေလူခွင့်ရချိုးဖောက်တဲ့အကြမ်းဖက်မှုတွေဖြစ်ပွားလေရှိတာနဲ့ပတ်သက်ပြီးလာမယ့်သတင်းပတ်ထဲလူခွင့်ရကောင်စီမှဆွေးနွေးပြောဆိုဖို့အတွက်အာဖရိကနိုင်ငံများအဖွဲ့ကကုလသမဂ္ဂလူခွင့်ရေးကောင်စီကိုစာရဆောင်ပေးပို့ခဲ့ပါတယ်။ African American အမျိုးသား George Floyd ရဲဖမ်းထားခြင်းတေဆုံးခဲ့ရတာနဲ့ပတ်သက်ပြီးကမ္ဘာတလွှားဆန္ဒပြနေကြတာကိုကြည့်ရင်ဒါဟာ Africa နယ်ပေါ်တွေကမ္ဘာနေရာအတော်များများမှာနေတတူကရင်ဆိုင်နေရတာကိုသိသာစေပြီးဒီကိစ္စကိုလူခွင့်ရေးကောင်စီမှာအရေးတကြီးဆွေးနွေးဖို့လိုအပ်တယ်လို့ Africa ဒေသကကုလသမဂ္ဂဆိုင်ရာသံအမတ်ကြီးတွေရေးသားပေးပို့တဲ့စာရဲမှာဖော်ပြထားပါတယ်။ဒီပြဿနာကိုကုလသမဂ္ဂလူခွင့်ရေးကောင်စီမှာအင်ကာနဲ့ဗိုလ်တဖူးနေတွေမှာအခြေတင်ဆွေးနွေးနိုင်ပွဲရရှိတယ်လို့ကုလသမဂ္ဂလူခွင့်ရေးရုံးပြောခွင့်ရရိုလန်ဒိုဂိုမက်စ်က VOA ကိုပြောပါတယ
် Structural racism and police violence are issues which are
commonly raised by the state. ခွဲခြားဆက်ဆံမှုနဲ့ရဲတွေအကြမ်းဖက်မှုကပြဿနာဖြစ်နေတယ်ဆိုတော့ကိုကောင်စီရဲ့အစည်းအဝေးတွေမှာနိုင်ငံတွေကရောလူမှုအတိုင်းအဝိုင်းတွေကပါတင်ပြလေးရှိတဲ့အတွက်ဒီလိုဆိုးရတဲ့လုပ်ရတွေမလုပ်အောင်ကာကွယ်နိုင်ဖို့ရည်ရွယ်တဲ့ဆွေးနွေးပွဲဖြစ်ကြောင်းပြောသွားတာပါ Floyd တေဆုံးမှုကနေ American ပါဝင်ကမ္ဘာတလွှမ်းမှာခွဲခြားဆက်ဆံမှုပပျောက်ရေးနဲ့ဒဏ်တူညီမျှမှုရှိစေရေးအတွက်တောင်းဆိုတဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာဖြစ်ပါတယ်လစ်ဗျားနိုင်ငံမှာလူအစုလိုက်ပြုံလိုက်မြှုပ်နှံထားတဲ့နေရာတွေကိုမကြသေးခင်ကမှတွေ့ခဲ့ရတာဟာအထူးအံ့ဩတုန်လှုပ်ဖွယ်ရာဖြစ်တယ်လို့ကုလအတွင်းမှုချုပ်အန်တိုနီယိုဂူဒရက်ကပြောကြောင်းအတွင်းမှုချုပ်ယုံပြောခွင့်ရကပြောပါတယ်အခုလိုမြှုပ်နှံထားတဲ့နေရာအများစုကိုလေပြင်းမှလက်နက်ကင်ပြီးတော်လန်းနေတဲ့ဗိုလ်ချုပ်ကြီးခါလီဖာဟာဖ်တန်နဲ့သူ့တပ်တွေခြေကုပ်ယူထားတဲ့တာဟိုနာဒေသမှာတွေ့ရတာဖြစ်ပါတယ်ဒီကိစ္စအတွက်တည်တည်ချာချာနဲ့ထင်သာမြင်သာရှိပြီးစစ်ဆက်သေးတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့နဲ့ကျူးလွန်သူတွေကိုတရားဥပဒေအရအရေးယူနိုင်အောင်လုပ်ဖို့လဲအတွင်းမှုဂူဒရက်ကတောင်းဆိုလိုက်ကြောင်းပြောပါတယ်
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 9805နဲ့ တိုင်းလမီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရမထုံပါတရင်တွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတာကိုဆက်လက်ထိန်းချုပ်ဖို့လိုအပ်တာကြောင့် COVID-19 ကာကွယ်ရေးထိန်းချုပ်ရေးအတွက်ဇွန်လ15ရက်နေ့အထိထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်တွေနဲ့ပန်ကြားချက်တွေကိုဇွန်လ30ရက်နေ့အထိရပ်တိုးပြင်လိုက်တယ်လို့ COVID-19 တပ်ဖြတ်ရေးအမျိုးသားအဆင့်ကော်မတီကကြေညာခဲ့ပါတယ်။ဇွန်လ17ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အသိပေးကြေညာချက်မှာရပ်တိုးလိုက်တဲ့ကန့်သက်ချက်တွေနဲ့ဖြည့်လျှော့ပြီးသားအချက်တွေမပါဘူးလို့လည်းဆိုပါတယ်။ဒါကြောင့်မြန်မာနိုင်ငံရဲ့ပြည်ပလေးရေးဆက်ရောက်မှုကိုဇွန်လ30ရက်နေ့အထိဆက်လက်ပိတ်ပင်ထားမှာဖြစ်ပါတယ်။အများပြည်သူသွားလာရတဲ့နေရာတွေထဲမျက်နှာပုတ်တက်ရမယ့်အချက်ကိုလည်းဆက်လက်လိုက်နာဖို့လိုအပ်မှာဖြစ်ပါတယ်။ COVID-19 ဓာတ်ခွဲစစ်ဆေးချက်ရလဒ်တွေကတော့ဇွန်လ13ရက်နေ့ညနေပိုင်းမှာဓာတ်ခွဲနမူနာစုစုပေါင်း1015ခုကိုစစ်ဆေးတဲ့အထက်ဓာတ်ခွဲအတည်ပြုလူနာတစ်ဦးမှမတွေ့ရဘူးလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကည7နာရီမှာထုတ်ပြန်ထားပါတယ်။ဇွန်လ12ရက်နေ့က13ရက်နေ့အတွင်းစောင့်ကြည့်လူနာတစ်ကတော့38ဦးတိုးလာတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာမလန်တောင်ပိုင်းကစလို့ဇွန်လ13ရက်ညနေပိုင်းထိတက်ခွဲစစ်ဆေးမှုပေါင်း 4,600 နီးပါးပြုလုပ်ခဲ့ပြီးအဲ့ဒီတည်းဗိုင်းရပ်စ်ပိုးတွေ့ရှိတယ်လို့အတည်ပြုထားသူ261ယောက်ရှိပြီးသေဆုံးသူက6ယောက်ရှိပါတယ်ခင်ဗျ။နောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဦးရဲ့ညီမဖြစ်သူကင်မြိုယွန်ကတောင်ကိုရီးယားနိုင်ငံကိုလက်တုံပြန်ဖို့အရေးယူဆောင်ရွက်မှုတွေလှုပ်ဆောင်သွားမယ်လို့ပြောဆိုလိုက်ပြီးအဲ့ဒီတည်းစီးရီးယားအရေးယူဆောင်ရွက်ချက်တွေလည်းပါဝင်မယ်လို့ပြောပါတယ်။တရားဝင်ခန့်ထားတာမဟုတ်ပေမဲ့ကင်ဂျွန်ဦးရဲ့အကြံပေးလို့ဆောင်ရွက်နေတဲ့ကင်မြုံယွန်းရဲ့အခုလိုချင်းချောက်ပြောဆိုချက်ကိုမြက်ကိုရီးယား KCN သတင်းဌာနကစနေနေ့ကကြေညာခဲ့တာပါမြက်ကိုရီးယားတို့အနေနဲ့တောင်ကိုရီးယားအနာပိုင်တွေနဲ့လမ်းခွဲဖို့အချိန်တိုင်ပြီလို့ TV ကြောင်းနဲ့မကြခင်နောက်တစ်ဆင့်အရေးယူမှုတွေလှုပ်ဆောင်သွားမယ်လို့လည်းကင်မြုံယွန်းကပြောပါတယ်နောက်ထပ်လိုအပ်တဲ့အရေးယူမှုတွေကိုပြုလုပ်ဖို့တင်ကြားချက်တွေပေးထားသလိုရန်သူအပေါ်အရေးယူမှုတွေလုပ်ဖို့နိုင်ငံစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးတွေကိုလုပ်ပိုင်ခွင့်တွေပေးထားတယ်လို့လည်းသူကပြောပါတယ်။မြောက်ကိုရီးယားနိုင်ငံကနေထွက်ပြေးလွတ်မြောက်သွားသူတွေကတနနိုင်ငံနေဆက်ကနေမိုးပြံမှုပေါင်းတွေတုံးပြီးလက်ကမ်းစာဆောင်တွေမြောက်ကိုရီးယားနိုင်ငံထဲပို့လွှင့်နေတာပေါ့တောင်ကိုရီးယားနိုင်ငံကမတားဆီးလို့မကျေနပ်ကြောင်းကိုကင်မြုံဂျွန်းကပြီးခဲ့တဲ့အပတ်ထဲကပြောထားခဲ့တာပါ။နျူကလ িয়ার ကိစ္စဆွေးနွေးပွဲတွေရှင်းပြတော့နောက်မဆုတ်တာဖြစ်နေတဲ့အတွက်တောင်ကိုရီးယားနိုင်ငံကိုဖိအားပေးခြင်းလို့မြောက်ကိုရီးယားတို့ကဒီလက်ကမ်းစာဆောင်ကိစ္စကိုပြဿနာရှာနေတာလို့လည်းအကဲခတ်တွေကသုံးသပ်ကြပါတယ်ခင်ဗျာ။ဒီနိုင်ငံကလွန်ခဲ့တဲ့9နှစ်တုန်းကမွေးစေဝါရောင်းဝယ်မှုနဲ့ဖန်ဆီးထားတဲ့ Australia နိုင်ငံသားတူကိုတည်တံချမှတ်လိုက်ပါတယ်။ပြည်မှုကျွလွန်သူ Australia နိုင်ငံသားတူကိုဗိုလ်ထုတ်ကတည်တံချမှတ်လိုက်ပြီးသူပိုင်ဆိုင်တဲ့ပစ္စည်းတွေကိုနိုင်ငံတော်ဘဏ္ဍာအဖြစ်သိမ်းဆည်းလိုက်ကြောင်း Guangzhou KI တရားရုံး website မှာကြေညာခဲ့တာပါ။ပြည်မှုကျွလွန်သူကို2013ဒီဇင်ဘာလတုန်းက Hong Kong အနောက်တောင်ပိုင်းက Guangzhou Bayon လေဆိပ်မှာသူခီးဆောင်တက်တာတဲ့က methamphetamine 9.5 ကီလိုနဲ့အတူဖမ်းဆီးမိခဲ့တာလို့လည်းတရုတ်သတင်းဌာနတွေကပြောပါတယ်။ Australia media တွေကတော့တည်တံချမှတ်ခံရသူဟာ Cam Gillespie ဆိုသူဖြစ်ပြီးကျွန်းနိုင်ငံမှာဖမ်းခံရတာ9နှစ်ရှိပြီလို့ဆိုပါတယ်။ Australia နိုင်ငံတိုင်းဝန်ကြီးဌာနပြောခွင့်ရက Gillespie ကိုတည်တံချမှတ်လို့ဝန်ထမ်းပြီးကြောင်းနဲ့ Australia နိုင်ငံအနေနဲ့တည်တံစီရင်မှုကိုဘယ်လိုအခြေအနေမျိုးမှမစိုးစန့်ကျင်ကြောင်းပြောဆိုခဲ့ပါတယ်။COVID-19 ကြောင့်သုံးလကြာရန်နာခဲ့ရတဲ့အီတလီဘောလုံးပွဲတွေဇွန်လ12ရက်နေ့ကစလို့ပြန်ပြီးကစားနေပြီဖြစ်ပါတယ်။ဇွန်လ13ရက်နေ့က Coppa Italia ဖလား CB ဖိုင်နယ်ဒုတိယအကြိုကစားတဲ့ Napoli နဲ့ Inter Milan အသင်းတွေကတသိန်းကဗိုလ်ထုတ်နေ့မှာကစားမဲ့ Coppa Italia ဖလားဖိုင်နယ်ပွဲတရခွင့်ရမှာဖြစ်ပါတယ်။တောက်ကြနေကပထမဆုံးပြန်ကစားတဲ့ Coppa Italia ဖလားပွဲ CB ဖိုင်နယ်ဒုတိယအကြိုပွဲမှာ Juventus အသင်းနဲ့ AC Milan အသင်းတို့ဂိုးမရှိတည်ရကြခဲ့ပေမဲ့အဝေးကိုစီမင်းနဲ့ Juventus အသင်းကဖိုင်နယ်ကိုရောက်ရှိသွားပြီဖြစ်ပါတယ်။ဒီဘောလုံးပွဲနှစ်ပွဲစလုံး COVID-19 မတိုင်ခင်အချိန်နဲ့မတူတာကတော့ကွင်းထဲမှာပွဲကြည့်ပြည့်တတ်မရှိတာပဲဖြစ်ပါတယ်။တောက်ကြနေကကစားတဲ့ပွဲမှာ Juventus နောက်ခံလူဖြစ် Leonardo Bonucci လည်းပါဝင်ကစားခဲ့ပါတယ်။ကျကူးစလာမကစားပဲနေကြရပြီအခုပြန်ကစားတော့ကွန်းထက်မှာလူပလာကြီးပဲဆိုတော့တမျိုးကြီးခံစားရပါတယ်ပထမပိုင်းမှာ AC Milan တို့ကစားအကောင်တော့ထိရတော်တော်ခက်ပေမဲ့နောက်ဆုံးမှာ Juventus တို့ final ကိုရောက်ခဲ့ပါပြီလို့ Bonucci ကပွဲအပြီးမှာပြောသွားတာပါ Series A ပွဲတွေလည်းဇွန်လ20မှာပြန်စတော့မှာပါဇူလိုင်လလောက်မှာဘောလုံးကွင်းတွေပြန်ဖွင့်ပေးပြီးတချို့ပွဲကြီးပရိသတ်တွေကိုဝင်ခွင့်ပေးဖို့အနာပိုင်တွေကစီစဉ်နေပါတယ်လောလောဆယ်ကွင်းနဲ့ပွဲကြည့်ပြည့်တတ်မရှိလို့ဟာနေတာကိုဖြေရှင်းပေးဖို့ရောမမြူကလာစီယိုအသင်းကပြည့်တတ်တွေရဲ့ပုံကိုဖော်ပြထားမဲ့ စက္ကူကပ်ပြားတွေကိုကွင်းထဲကခုံတွေမှာထောင်ထားပေးမယ်လို့ဆိုပါတယ်။ရုပ်ပုံထောင်ထားခြင်းနဲ့ပြည်သက်တွေကခုံတွေရဝယ်ယူနိုင်မှာဖြစ်ပါတယ်။တချို့အသင်းတွေကတော့ကိုယ်သွင်းပြီးတိုင်းအားပေးတဲ့ပြည်သက်အတန်ကိုကြိုသွင်းထားပြီးလွှင့်ထုတ်ပေးမှာဖြစ်ပါတယ်။အင်တာမီလန်အသင်းကတော့ကိုယ်တကိုယ်သွင်းပြီးတိုင်းလျှက်စစ်ပြီးအောင်ဆုံးနဲ့လင်းလက်သွားအောင်လုပ်မယ်လို့ပြောပါတယ်ခင်ဗျာ။ဒီနေ့ကနေဒီမနက်ပိုင်းနောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။အမေရိကန်မှာပြီးခဲ့တဲ့လကလူမဲအမျိုးသား George Floyd ရဲကဖမ်းဆီးထားစဉ်တည်ဆုံသွားပြီးတဲ့နောက်နိုင်ငံတော်လူထုမငြိမ်သက်မှုတွေဖြစ်လာနေချိန်မှာပဲအမေရိကန်စစ်တပ်ရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးတော့ပြင်းပြင်းထန်ထန်စမ်းစစ်ဝေဖန်မှုတွေလည်းဖြစ်လာနေပါတယ်။အမေရိကန်စစ်တပ်ဟာပြည်သူတွေကိုကိုးစားပြုပြီးအကောင်းဆုံးကာကွယ်နိုင်ဖို့အတွက်နှစ်ပေါင်းများစွာနိုင်ငံရေးမှာမပါဝင်ပဲနေလာခဲ့တဲ့အစင်လာရဲ့အရေးပါမှုနဲ့ပတ်သက်ပြီး VOA Pentagon သတင်းတောက် Color Back ကသတင်းပေးပို့ထားတာကိုပြောပြပေးပါမယ်။ကျွန်တော်ရန်နိုင်ပါ။ American သမ္မတအင်ဂျင်နီယာရှေ့က Lafayette ဘန်းချံမှာငိမ့်ညမ်းစွာဆန္ဒပြနေတဲ့သူတွေကိုဗဟိုအစိုးရလုံခြုံရေးတပ်ဖွဲ့တွေကအင်အားသုံးနှိမ်နှင်းခဲ့တာကြောင့်ရက်ဖက်ရေးရမှာ American စစ်တပ်ရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးတနိုင်ငံလုံးတိုက်တာနဲ့အခြေတင်ဆွေးနွေးမှုတွေဖြစ်လာနေပါတယ်။ပြည်ထောင်နိုင်ငံရေးမှာမပါဝင်ဘူးဆိုတဲ့အမေရိကန်စစ်တပ်ရဲ့စန်တန်ဘိုးကအမေရိကန်စစ်တပ်ရဲ့အကြီးအမားဆုံးအရေးချင်းဖြစ်တယ်လို့ပင်ဆယ်ဗေးနီးယားတက္ကသိုလ်ကယ်ရီဥရီဌာနအမှုဆောင်ဖော်ဝင်တဦးဖြစ်သူအငိမ့်သားဗိုလ်ချုပ်ကြီးဂျိုးဆက်ဗိုတောကပြောပါတယ
် An apolitical military serves the nation the best. It's what the intentions were of the founders.
နိုင်ငံရေးမှာဝင်မပါတဲ့စစ်တပ်ဟာတိုင်းပြည်ကိုအကောင်းဆုံးတောင်းဝန်ထမ်းဆောင်တာပါ။ဒါကနိုင်ငံကိုစတည်ထောင်ခဲ့တဲ့နိုင်ငံကောင်းဆောင်တွေရည်မှန်းခဲ့တဲ့နိုင်ငံဖြစ်ပြီးဒါကြောင့်လဲအမေရိကန်စစ်တပ်ဟာတိုင်းပြည်မှာလေးစားမှုအခွင့်အရေးဆုံးအဖွဲ့အစည်းဖြစ်ဆက်ပြီးရပ်တည်နေတာဖြစ်ပါတယ်
။တိုင်းပြည်မှာအခြေအနေတွေအလွန်ဆိုးတဲ့အချိန်ရောက်မှလုံရမယ်တက်တည်ချတဲ့ကိစ္စကိုသမ္မတထရန့်ကနိုင်ငံတော်မှာလှုပ်သွားမယ်လို့ချိန်ကြောက်လိုက်တာကြောင့်ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ရဲ့ဥက္ကဋ္ဌဟောင်းအငိမ့်သားဗိုလ်ချုပ်ကြီးမိုက်မွန်လန်အပါအဝင်အငိမ့်သားယူသွားတဲ့အမေရိကန်စစ်တပ်ထိပ်ပိုင်းခေါင်းဆောင်အများအပြားကလည်းဝေဖန်ပြောဆိုကြပါတယ်။ဆန္ဒပြပွဲတွေအတွင်းအင်ဗီရိုနာကခရီးရန်ဖျားကြောင်ထိခိုက်ပျက်စီးသွားခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးမောက်အက်စပါနဲ့စစ်တပ်ထိပ်တန်းတာဝန်ရှိသူတွေဟာနောက်တနေ့မှာတော့သမ္မတထရမ့်နဲ့အတူလာဖေးယက်ပန်းချံကိုဖျက်ပြီးအဲ့ဒီဖျားကြောင်ရှိမှသွားပြီးတော့ဓာတ်ပုံရိုက်ခဲ့ကြပါတယ်။ကာကွယ်ဝင်ကြီးအက်စပါရောပူရဲစစ်ဦးစီးချုပ်များအဖွဲ့ရဲ့ဥက္ကဋ္ဌမတ်မီလီယောသမရဘာလုံးမဲဆိုတာကိုမသိခဲ့ပဲအဲ့ဒီပန်းချံမှာနေရာယူထားတဲ့အမျိုးသားအရန်တပ်ဖွဲ့တွေကိုကျေးဇူးတင်ကြောင်းပြောဖို့ပဲသဘောတူခဲ့တာဖြစ်တယ်လို့ပန်ဒဂွန်တာဝန်ရှိသူတွေကပြောပါတယ်ကာကွယ်ဝင်ကြီးမတ်အက်စပါကတော့ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့စစ်မြေပြင်မှာအသာစီးယူထားတဲ့လူမျိုးယူဖို့လိုအပ်တယ်လို့ပြောခဲ့တဲ့အပေါ်မှာနောင်တရမိကြောင်းပြောလိုက်တယ်လို့ဘိုဂျိုကြီးမီလီကလည်းသမရနဲ့အတူလက်ဖေးရဲ့ပန်းချံကိုလိုက်သွားဖို့ဆုံးဖြတ်ခဲ့တဲ့အတွက်သင်ခန်းစာရတယ်လို့ပြောပါတယ
် I should not have been there My presence in that moment and in that environment created a perception of the military
ကျွန်တော်အဲဒီကိုမသွားခဲ့တဲ့မှာဘူးအဲ့ဒီအချိန်အဲ့ဒီအခြေအနေမှာကျွန်တော်ရှိနေတဲ့အတွက်ပြည်တွင်းနိုင်ငံရေးမှာစစ်တပ်ပါဝင်ပတ်သက်နေတယ်ဆိုတဲ့အမြင်မျိုးကိုဖြစ်စေခဲ့ပါတယ
် American စစ်တပ်နိုင်ငံရေးမှာပါဝင်ပတ်သက်ခြင်းမရှိတာကအစင်းလားတစ်ခုအဖြစ်သာမဟုတ်ပဲစစ်တပ်မှာစစ်သားတိုင်းလုပ်ရတဲ့ကျန်းသက်စာကျင်းဆိုရတဲ့တစ္ဆာအဋ္ဌံဖြစ်ပါတယ်။အမေရိကန်တပ်တွေအနေနဲ့ဘယ်သမ္မတကိုမှကာကွယ်ထောက်ခံဖို့ကျန်းသက်စာကျင်းဆိုခဲ့တာမဟုတ်ပဲဖွဲ့စည်းပုံကိုကာကွယ်ဖို့အတွက်ကျန်းသက်စာကျင်းဆိုတာဖြစ်တယ်လို့ဒီမိုကရေစီကာကွယ်စောင့်ရှောက်ရေးဖောင်ဒေးရှင်းက Bradley Bowman ကလည်းပြောပါတယ်။သမ္မတထရမ့်ဟာဒီအချက်ကိုမကြာခဏဆိုသလိုလစ်လီရှူတာဒါမှမဟုတ်မေ့နေတတ်ပြီးဒီပေါ်မှာစိုးရိမ်မိတယ်လို့လည်းကာကွယ်ရေးဝန်ကြီးဟောင်းဝီလျံကိုဟန်အပါအဝင်အစိုးရထိပ်တန်းတာဝန်ရှိသူဟောင်းတွေကပြောပါတယ်။
The president has been really accumulating a sense of ownership about the government where he
တော်ဟာအစိုးရနဲ့ပတ်သက်ပြီးငါပိုင်နေဆိုတဲ့သဘောမျိုးတွေအမှန်တကယ်ဖြစ်လာနေပါတယ်။ဒါကငါစစ်တပ်ငါဘုံချုပ်ငါတရားသူကြီးဆိုပြီးငါပိုင်နေဆိုတာမျိုးဖြစ်လာနေတာပါ။အ
မေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့ငါလာလောက်ပဲလိုတော့တဲ့အချိန်မှာပြည်တွင်းကိစ္စရပ်တွေမှာစစ်တပ်ရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးအခုလိုအခြေတင်ဆွေးနွေးမှုတွေနောက်ထပ်ပေါ်ပေါက်လာမှာကိုလည်းတချို့တွေကစိုးရိမ်နေကြပါတယ်။သမရကသူ့ရဲ့နိုင်ငံရေးလုပ်ငန်းစဉ်တွေအတွက်စစ်တပ်ကိုအသုံးချဖို့ကြိုးစားလာနိုင်တာကြောင့်အမေရိကန်စစ်တပ်ဟာကြီးမားတဲ့စမ်းသပ်မှုတွေနဲ့ရင်ဆိုင်ရဖို့ရှိတယ်လို့မိမိလုံခြုံရေးဝန်ကြီးဟောင်းဂျေးဂျွန်ဆန်ကလည်းပြောလိုက်ပါတယ်ခင်ဗျာ
ကျွန်တော်ညံဝင်းအောင်ပါခင်ဗျာကိုရိုနာဗိုင်းရပ်စ်အန္တရာယ်ကိုကာကွယ်နိုင်ဖို့ဗြိတိန်နိုင်ငံမှာလူတွေတက်နိုင်သမျှနေအိမ်မှာပဲနေကြဖို့တိုက်တွန်းထားချိန်လန်ဒန်မြို့လေကောင်မှာလူမဲတွေပေါ်ဆန္ဒတဲ့ဆန္ဒပြပွဲတွေနဲ့သူတို့နဲ့ဆန့်ကျင်ဘက်လက်ရဇွန်ဝါဒီဆန္ဒပြသူတွေကြားထိတ်တိုက်ဖြစ်မဲ့အရေးကိုရဲတွေကတားဆီးခဲ့တဲ့အကြောင်းကိုတင်ပြခြင်းပါတယ်။အမေရိကန်ပြည်ထောင်စုကစလိုက်တဲ့ BLM လူမဲတွေရဲ့အသက်ကလည်းရေးပါတယ်ဆိုတဲ့လှုပ်ရှားမှုကြီးဟာကမ္ဘာကိုပြန်သွားပြီးပြီးခဲ့တဲ့သတင်းပတ်တွေတဲ့လန်ဒန်မြို့မှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါအဲ့ဒီ BLM ဆန္ဒပြပွဲတွေအတွင်းရှေးဟောင်းသမိုင်းအမွေနှစ်တွေကိုပါဖျက်ဆီးလာခြင်းမှာလက်ရစွန်းတွေဘက်ကလည်းတံပြန်တဲ့ဆန္ဒပြပွဲတွေစနေနေ့မှာဖြစ်လာရကြောင်းဗီတနင်္ဂန်လီးဒ်စ်မြို့မှာနေတဲ့မြန်မာဆရာဝန်ဒေါက်တာတက်ကူကူကရှင်းပြပါတယ
်ဒီတိုင်းပြည်မှာရှိတဲ့သူအင်္ဂလိပ်လူမျိုးတွေထုတ်မြောက်ထားရတယ်ပေါ့နော်ပုဂ္ဂိုလ်ကြီးရဲ့ရုပ်ထုတွေကိုလိုက်ပြီးဖျက်လို့ဖျက်ဆီးရန်ကားစွာလုပ်ပါတယ်ဥပမာပြောရင်ပေါ့နော်ဒုတိယကမ္ဘာစစ်မှာအနိုင်တိုက်နိုင်တဲ့ဝင်းစတန်ချာချယ်တကယ်ပုဂ္ဂိုလ်ကြီးရဲ့ရုပ်ထုအားစဖျက်လို့ဖျက်ဆီးလုပ်တာတွေတွေ့ရတဲ့အခါမှာသူတို့တိုင်းပြည်လာနေလူတွေကသူတို့ racist ပြန်လုပ်တာသူတို့ရန်ကြောက်တယ်အဲ့ဒီကိစ္စတွေကြောင့်ဖြစ်တာပါအဲ့ဒီအခါမှာတော့အစွန်းနှစ်ဖက်ဖြစ်သွားတဲ့သဘောပေါ့နော်အဲ့တော့အရန်စိတ်ထက်ပြင်းထန်တဲ့လူတွေကလမ်းပေါ်ထွက်လာပြီးဆန္ဒပြတယ်ပေါ့အဲ့ဒါအချို့ကလည်းလက်ရစွန်းနေလို့ပြောကြပါတယ်ကျွန်တော်တို့ဆိုတာလေဖျားဟောတဲ့မြစ်စိမပရိပရာနဲ့ပဲနေတဲ့လူတွေဖြစ်တဲ့အတွက်နှစ်ဖက်စလုံးမထောက်ခံပါဘူး
ဒီနိုင်ငံဟာလက်ရှိကိုဗစ် NDA ကျန်းမာရေးအရေးပေါ်ကာလနဲ့ရင်ဆိုင်နေရတာမို့ပြည်သူတွေဒီဆန္ဒပြပွဲမှာမပါဝင်ကြဖို့ဗြိတိန်ပြည်ထရေးဝန်ကြီးပရတီပတေးကလည်းတိုက်တွန်းပါတယ
် I would urge everybody else not to protest not to participate in these mass gatherings is a threat to public health
လူတိုင်းကိုကျွန်မအနေနဲ့တိုက်တွန်းချင်တာကဒီလိုလူစုလူဝေးနဲ့ဆန္ဒပြပွဲတွေမှာမပါဝင်ကြပါနဲ့ဒါဟာလူထုကျန်းမာရေးကိုချိမ့်ချောက်နေုံသာမကလူနည်းစုတွေကဒီဆန္ဒပြပွဲကိုအသုံးချပြီးရန်ကားဖြစ်စည်းမှုတွေလှုပ်လာနိုင်ပါလေ။အဲ့ဒီအုပ်စုတွေဟာတရားဥပဒေစိုးမိုးရေးဆောင်ရွက်ချက်တွေနဲ့ရင်ဆိုင်ရမယ်ဆိုတာပြောထားပြီးသားဖြစ်ပါတယ်။ဒါပေမဲ့ကျမတို့အဓိကသတိထားရမှာကဒီလိုလူစုလူဝေးလှုပ်တာဟာကုသရောဂါပြန်ပွားအောင်လှုပ်တာနဲ့အတူတူပဲဖြစ်တာကြောင့်ဒါကိုလက်ခံနိုင်စရာအကြောင်းမရှိပါဘူး။ဒီလိုမဖြစ်အောင်ကျမတို့ကာကွယ်ရမှာပါလို့ဝန်ကြီးကပြောသွားတာပါ။လန်ဒန်မြို့မှာနေထိုင်တဲ့မြန်မာသမိုင်းပညာရှင်ဦးအောင်ခင်ကတော့နှစ်ဘက်စလုံးသောဆန္ဒပြသူတွေဟာအခုလိုကိုဗစ်ကာယောဂါကာလအတွင်းစူပူလူစိတ်ကပုံများနေတယ်လို့သုံးသပ်ပါတယ
်လက်ဝဲစွန်းကတော့ဒီအမဲပေါ့ဗျာဒါနိုင်ငံရေးအမှန်ကန်နဲ့ယူဆပြီးလှုပ်တော့ဟိုတစ်ဖက်ကလည်းပဲလက်ရလူကလည်းသူကသက်စစ်ဆန်ရင်းဘာညာနဲ့ပြောတာလေဗျာဟိုဒီနှစ်ခုပဋိပက္ခဖြစ်မှာဆိုလို့နန္ဒမျိုးတော်ဝင်တို့ဘာလို့ဝင်ပြီးတော့လှုပ်တဲ့သဘောပေါ့ဒါတော့သူတို့ကရန်ကားတဲ့ကောင်တွေသူတို့ကဒီနိုင်ငံရေးရွေချက်တွေပါလိကျုံကြီးချက်တွေရှိတာမဟုတ်ဘူးည
ဆန္ဒပြပွဲတွေဟာလန်ဒန်မြို့လေကောင်လွှတ်တော်အဆောက်အုံနားတဝိုက်ဗြိတိန်ဘီယင်မာကြီးနန်းတော်ရှိရာနယ်လဲမဝေးတဲ့အရက်မှာဖြစ်ပေါ်ခဲ့ပြီးလက်ရဆုံးဝါဒီဆန္ဒပြသူတွေကို BLM ဆန္ဒပြသူတွေနဲ့ထိတ်တိုက်မဖြစ်ရအောင်ရဲတွေကတားဆီးခဲ့ရကရုံရင်းဆန်ကမှုတွေဖြစ်ပေါ်ခဲ့တယ်လို့မြို့ကန်ကြီးကပြောပါတယ်ခင်ဗျာ
ကျမကစုမမရှင်ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းလို့တင်စားခေါ်ကြတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကဒုက္ခသည်တွေရဲ့မရေရာတဲ့အနာဂတ်နဲ့မတည်ကြသေးတဲ့အိမ်အပြန်လမ်းတွေအကြောင်းကိုပြောပြပေးကြပါတယ်။လွန်ခဲ့တဲ့2018ခုနှစ်ရခိုင်မှာဖြစ်ခဲ့တဲ့လူမျိုးရေးဘာသာရေးအတွင်းဆောင်အကြမ်းဖက်ပြစ်ခါတွေရဲ့နောက်ပိုင်းစစ်တပ်နဲ့နေကြားစောင့်တပ်တွေရဲ့နေမြေရှင်းလင်းမှုတွေအတွင်းမှာရိုဟင်ဂျာမွတ်စလင်9သိန်းကျော်ဟာအိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတာပါ။3နှစ်ကျော်ရှိလာပြီဖြစ်ပေမဲ့လို့နေရရင်ပြန်ဖို့ကမရေရာအနာဂတ်ကလည်းမသေမချာဖြစ်နေစေပါလူမမဲကလေးငယ်လေးတွေနဲ့လူငယ်လေးတွေရဲ့အနာဂတ်မျှော်လင့်ချက်တွေမှေးမိန်နေစေပါလို့ပြောလာသူကတော့ရခိုင်ပြည်နယ်မြောက်ပိုင်းတမန်သာကြီးရွာအုပ်စုအထက်တန်းကျောင်းမှာစေတနာဝင်တဲ့ကျောင်းဆရာလုပ်ခဲ့သူကိုကမေးပါ
ကလေးတွေဘဝကနောင်လာနောင်သားတွေဘဝတွေဆက်စဆုံးရှုံးသွားမှာဆိုလို့အာကန်ဒေတာကြီးပရာဟိတာတိုင်းဝိုင်းနဲ့ပညာရေးကွန်ရက်ဆိုပြီးတော့ကျောင်းဆရာဆရာမတွေကတော့အယောက်9000ကျော်ကျော်လောက်ရှိတဲ့စာပင်ကိုနေရာမရှိလို့တင်ရင်အခန့်တကန့်တဲမှာကျောင်းသားတွေကိုရှုပြီးတော့မမကာရီကွန်စစ်စတမ်နဲ့စာပင်ပေးတာရှိတယ
်ဒုက္ခသည်စခန်းတွေထဲမှာအခုချိန်ထိယာယီရွက်ဖြင့်တဲလီတွေနောက်ကုလကနေဆောက်လုပ်ပေးထားတယ်โอเคအပေါ်ရတဲ့အင်္ဂလိပ်တွေထဲမှာကလေးငယ်လေးတွေကိုဝင်ဆောင်မိခင်တွေတက်ကြီးရွယ်အိုအဖိုးဖွားတွေနဲ့ဓာမကျန်းဖြစ်သူတွေဟာစုပြုံပြုတ်သိမ့်နေကြရပြီးလေဝင်လေထွက်ကလည်းမကောင်းတဲ့အပြင်တကူရေးကျန်းမာရေးအတွက်ကောမိုးလီပြင်းတဲ့ရာသီဥတုထံခံနိုင်မှုပါကြက်ခိုင်တဲ့အိမ်တွေမဟုတ်ပါဘူးလို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်ဘလုခါလေးဒုက္ခသည်စခန်းအမှတ်9မှာခိုးလုံနေထိုင်တဲ့ဦစလန်ကတော့ရခိုင်ပြည်နယ်မောင်းနှောဇာတိဖြစ်ပြီးတော့သူတို့မိဘဘိုးဘဆင်ဆက်လေယာလုပ်ငန်းတွေလုပ်ကင်ခဲ့တာပါနေရက်ကိုလည်းပြန်မို့မဖြစ်နိုင်ပြင်ပကိုလည်းထွက်ခွင့်ပိတ်ပင်ထားတဲ့ဒီရိုဟီညာဒုက္ခသည်အများစုရဲ့နေဆာတူဝလုပ်ငန်းတွေကိုဦစလန်ကပြောပြပါတယ
်ငွေချက်ရှိတဲ့လူတွေကဈေးရောက်ကြတယ်စတဲ့ပညာတဲ့ဆိုရင်ဘလောက်တမကလဲဩကာအဖွဲ့စည်း NGO တဲ့မှာသူတို့ကအလုပ်ငွေရောက်လုပ်ကင်ကြတာကိုရှိပါတယ်။ကြားပင်းအလုပ်တွေအပြင်မှာတလကောင်စကားအတွင်းမှာတလကောင်သူတို့ကလုပ်ကင်နေကြတာရှိပါတယ်။
စေကျော်တဲ့အရေကလေးတွေဆိုရင်ဒီမြန်မာစာသင်ကျောင်းတွေနောက်အင်္ဂလိပ်စာသင်ကျောင်းတွေဘာသာရေးအရေဒီစာသင်ကျောင်းမှာဟိုရတင်းယူနေကြတာရှိပါတယ်ခင်ဗျာနောက်ကလေးငယ်တွေဆိုရင်သူတို့ကမူလတန်းအစင်းကျောင်းကိုတက်ကြတာရှိတယ်စခန်းတွေကဒုက္ခသည်တွေအရေဆောင်ရွက်နေတဲ့
အူးမူဟစ်ဦးလာကတော့2009ခုနှစ်တုန်းကအမေရိကန်ပြည်တော်စုမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံခဲ့ပြီးရိုဟင်ဂျာအရေးကိုတင်ပြနိုင်ခဲ့သူပါဒုက္ခသည်စခန်းတွေကအထူးသဖြင့်လူငယ်တွေအနာဂတ်မဲ့နေတဲ့အရေးစိုးရိမ်နေပြီးတော့သူဖြစ်စေခြင်းနဲ့ဆန္ဒပြပြပါတယ်တုံးနေရှိနေပြီဘာမှလည်းရှင်နဲ့တူတက်လာမှာမရှိဘူးကျွန်တော်ကလူတွေသူတို့ဘဝတော့ပြည့်စင်နေတာကျွန်တော်တို့ကလည်
ကိုစောင့်ဆိုင်နေတာပါ
လူခွေချိုးပေါက်ခံရမှုတွေကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့မိသားစုဝင်ကာယကံရှင်တွေကိုဥယျာဉ်လန်တို့လိုရိုဟင်ဂျာရဲ့လှုပ်ရှားသူတွေဥဆောင်ပြီးတော့ဒုက္ခသည်စခန်းပေါင်းစုံကိုတွားရောက်ပြီးတော့တွေ့ဆုံမေးမြန်းမှတ်တမ်းသက်သေတွေပြုစုပြီးဆောင်ရွက်ပေးခဲ့တယ်လို့ပြောပါတယ
်တရားမြတ်တာမှုရရှိရတဲ့ကျွန်တော်ကနိုင်ငံတကာဖွဲ့စည်းလာတိုင်းကိုကျုလွန်ခံရတဲ့ခန်းတိုင်းကိုကျွန်တော်ကဝင်စင်းပြီးတော့တောက်တာကိုကျွန်တော်ဆူဆီးပြီးတော့ကြီးကြဆဲပါတယ်ခင်ဗျာအဲနိနာဆုံးကြုံခံရတဲ့လူတွေနောက်တကယ်ခံရတဲ့မိသားစုတွေအပေါ်မှာတရားမြတ်တာမှုရရှိစေဖို့အတွက်မမဆရာဘက်ကလည်းမင်္ဂန်တော်လင်းကျော်အနေရစ်တဲ့ဘက်ပါလို့ကျွန်တော်ကတောင်းဆိုကြည့်ပါတယ်ခင်ဗျာ
viewing မြန်မာပိုင်းကနေဆက်သွယ်မေးမြန်းခဲ့သမျှဒုက္ခသည်တွေကတော့မိမိတို့ဘိုးဘွားဆင်ဆက်နေထိုင်ရှင်တိုင်းခဲ့တဲ့ရခိုင်ပြည်နယ်နေရရင်းကိုပဲပြန်လို့ကြပြီးတော့တကယ်လို့များဖြစ်နိုင်မယ်ဆိုရင်တော့ဒီကနေ့ပြန်ပြီးတော့မနေ့ပြန်ရခိုင်မှာထမင်းလက်ဆုံစားခြင်းနဲ့စိတ်ရှိပါတယ်လို့ပြောပါတယ
်ပြန်ချင်တာပဲဒါမှကျွန်တော်တို့မှလူရှင်ကြခွားလေးကိုဆုံရှုံသွားတာကြောင့်ကျွန်တော်မသွားနိုင်တာမြန်မာဆိုတာကဖေးလိုက်ရင်ကျွန်တော်တို့ဒီနေ့ပြည်မနေ့ပြန်အဲ့ဒီမှာသွားပြီးတော့တမင်းတော့စားခြင်းနဲ့လူတွေအများကြီးပါ
ဒါကတော့ကုတုပလောင်ဒုက္ခသည်စခန်းကကိုကမေးပါဘာလို့ခါလေးဒုက္ခသည်စခန်းကဥယျစလန်ကတော့
ကိုနိုင်ရလွဲပြီးတော့တခြားနိုင်ရကိုကျွန်တော်တို့ကသွားဖို့စိတ်စင်တာတော့မရှိပါဘူးခင်ဗျာမူလရရှိခဲ့တဲ့နိုင်ငံသားအခွင့်အရေးနဲ့လူအခွင့်အရေးအပြေဝါနဲ့နိုင်ငံကြီးစံနိုင်ရကိုပဲအဓိကအလေးထားပါတယ်ခင်ဗျာ
ရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာအစိုးရဘက်ကတော့ဒီသိမ့်ချီတဲ့ဒုက္ခသည်တွေနေရရင်ပြန်လာနိုင်ရင်ကုလသမဂ္ဂဘင်္ဂလားဒေ့ဆိုရာတို့နဲ့ပူးပေါင်းလက်တွဲလှုပ်ဆောင်နေပါတယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်ကျွန်မစုမွန်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင
်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူ့ခွင့်ရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတိယပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heritage တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျမကတော့အေးအေးအောင်ပါဒီတစ်ပတ်မှာတော့ပင်လယ်ပြင်မှာလူခွင့်ရေချိုးပေါက်ခံနေရတဲ့ရေလုံသားတွေအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ
်ကိုယ်နည်းနည်းပါကြောက်လန့်တော့ရရဆင့်ရတာပဲဗျအဲ့လိုမှမလို့ရင်ကျွန်တော်ကဒီလောက်အုတ်ချုပ်လို့မရဘူ
းသူရဲ့ကြားဖောင်လုံသားတွေကိုရိုင်းနှင်းမိတာမျိုးရှိရလို့ပြောခဲ့ ARD တိုင်းကကြားဖောင်တစ်ခုရဲ့ဖောင်ဦးစီးဖြစ်ပါတယ်ဒီဆောင်မကို Moon News Agency ကသတင်းသားဝန်ဆောင်မှုကဆက်လက်တင်ဆက်ပေးသွားမှာပါအ
ေးဗနက်ဆိုလေးတဲ့နည်းနည်းတော့တအိုးကျတာ
ရေလုတ်သားတွေဟာဝမ်းရည်အတွက်ပင်လယ်ပြင်မှာလှနဲ့ချီပြီးအလုပ်လုပ်ကြရပါတယ်။အမည်မဖော်လို့တဲ့ရေလုတ်သားတဦးကတော့ပင်လယ်ပြင်ကြားဖောင်ရေလုတ်သားတွေဟာလူခွင့်ရေချိုးပေါက်ခံရတာတွေကိုမျက်မြင်ကိုတွေ့ကြုံခဲ့ဖူးတယ်လို့ပြောပါတယ်။အဲ့
ဒီကတည်းကကျင်းပြီးရေကိုနောက်တော့ပင်လယ်ထဲမှာနည်းနည်းချီပြီးလုတ်တာတွေဒီလိုဖြစ်တယ်လို့ဖြစ်တာတွေအဲ့ဒါမျိုးပြည်ဘူးတော့နော်ကျွန်တော်တို့တော့ကျင်းတယ်ไก่ดำเนี่ยก็ชื่อแล้วก็เลยคือว่าตัวนั้นตัวอย่างเดียวกันช่วยจ๋าเลยไม่รู้ชื่อจ๋าอูจองหน้านี้ทีเนี่ยแต่คลิปขึ้นน่ะดูพูดแล้วตัวเนี้ยตัวโลดตัดกันเลยก็มันทําให้เล็กๆใส่หน่อย
သတင်းမီဒီယာတွေမှာလည်းမွန်ပြည်နယ်ရေပိုင်နက်ထဲကိုရောက်ရှိလာတဲ့အေယာဝတီကြားဖောင်တွေကလူကုန်ကူးခံရတဲ့လူတွေရဲ့အကြောင်းနဲ့လူခွင့်ရေချိုးဖောက်ခံရတဲ့အကြောင်းတွေကိုမကြာခဏကြားမြင်နေရပါတယ်။ဒါပေမဲ့ဒီလိုကြုံလာရတိုင်းလုံလောက်တဲ့ဥပဒေအကာအကွယ်တော့မရကြပါဘူး။မွန်ပြည်နယ်ကပင်လယ်ပြင်ငါးဖမ်းလုပ်ငန်းကိုပြည်နယ်၅ဦးစီးဌာနနဲ့မွန်ပြည်နယ်ရဲတပ်ဖွဲ့တို့ကပြည်ခဲ့တဲ့ဖေဖော်ဝါရီလကုန်လောက်ကတွားရောက်စစ်ဆေးခဲ့ပါတယ်။အဲ့လိုစစ်ဆေးရမှာဦးစိုးမင်းကမွန်ပြည်နယ်ငါးလုပ်ငန်းဦးစီးဌာနရဲ့ဒုပြည်နယ်မှုအဖြစ်လိုက်ပါခဲ့ပါတယ်။အခုချိန်မှာတော့ပင်စင်စားဖြစ်သွားပြီဖြစ်တဲ့သူကသူ့အနေနဲ့ကတော့ပင်လယ်ပြင်ကကြားဖောင်လုပ်ငန်းတွေစီကိုစစ်ဆေးရေးတွားခဲ့တော့က
အခုတွားရောက်တဲ့အခါမှာတွေ့ရှိချက်ကတော့ဟိုအလွန်အချိန်ဆိုးဆိုးဝါးဝါးတွေ့ရတယ်။
ဘာဖြစ်လို့လဲဆိုတော့ကျွန်တော်ငါးလုံငန်းဦးစီးဌာနကနေတတ်မှတ်ပေးထားတဲ့ license မပါတာရဲ့အဲရေလုံသားတွေမှာလည်းရေလုံတော့ကမပါတာတွေအများဆုံးတွေ့ရတယ
်ဆောရဆောရ
မုံမြင်တဲ့ရေပိုင်နဲ့ထဲမှာလောက်ကင်ဖို့လုပ်ငန်းရှင်တို့ကိုကြားခံရှိခံဟောင်းနဲ့အယောက်30ကိုခွင့်ပြုထားပါတယ်ဒါပေမဲ့ကွင်းစင်းစစ်ဆေးတဲ့အခါမှာလုပ်ငန်းရှင်တအူးကိုဖောင်90ကနေ100လောက်အထိလောက်ကင်နေတာကိုတွေ့ရကစုစုပေါင်းကံဝေးကြားဖောင်1123လုံးအထိမုံရီပိုင်းနဲ့ထဲမှာတွေ့ရှိခဲ့ရပါတယ်အဲ့မှာရှိတဲ့ကြားဖောင်အလုပ်သမားတွေကနှိုက်ဆက်ခံရတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးဖောင်ဦးစည်းဦးခင်ဆိုကတော့
ဦးစည်းချုပ်တွေကလည်းရိုက်တာလို့နှက်တာလို့နော်အဖေထမင်းဝါမတွေ့တာလို့ရေတောင်ဝါမတိုက်တာလို့လိုင်းဝါမှာဟူတင်ဟားရှိတယ်အခုတည်းကလိုင်းဝါမှာရှိလို့မထင်းကြောင်းအောင်လို့ကျွန်တော်ရိုက်တယ်နဲ့တယ်ဆိုတော့မရိုက်တယ်ကျွန်တော်မရိုက်ဘူးမဟုတ်ဘူးဒါပေမဲ့ကျွန်တော်အဲ့ဒီမရိုက်လို့ရတယ်မရဘူးလေရိုက်တယ်ဆိုတာလေလူတောင်းအောင်ရိုက်တာတော့မဟုတ်ဘူးဆုံးမကိုတန်းသမီးတော်ကိုရိုက်ဆုံးမစီကမတော်တာလို့လို့ရှိရင်ဒါပဲကိုလေသူတို့အဆင်ပြေအောင်ကိုယ်အနေနဲ့ပါကြောက်လန့်တော့ရိုက်ရနဲ့ရတာပဲလေအဲ့လိုမှမလို့ရင်ကျွန်တော်ကဒီလောက်အုပ်ချုပ်လို့မရဘူး
ကြပောင်လုတ်သားတွေကတော့ဖောင်ဦးစည်းနဲ့ပြဿနာဖြစ်တဲ့အပြင်လုပ်ငန်းရှင်တွေရဲ့သဘောကူတာတစ်ဖက်သက်စာချုပ်ချုပ်ဆိုထားတဲ့အတွက်ကြောင့်ပြဿနာတစ်ဆုံတရာဖြစ်လာခဲ့မယ်ဆိုလို့ရှိရင်အရှုံးဘက်ကပဲဖြစ်ဖို့များနေတာပ
ါကျွန်တော်တို့ကတော့မကြုံဘူးဒါပေမဲ့လူ့သမားများများမတော်လေးကြုံဘူးအဲ့ဒီကိစ္စကြုံပြီးရတော့နောက်တော့ဒီနေရာထဲမှာနည်းနည်းကြီးကြီးလုတ်တာတွေဒီလိုဖြစ်တယ်လို့ဖြစ်တာတွေအဲ့လိုကြည့်ဘူးရောနော်ကျွန်တော်တို့တော့ကြုံဘူးဟိုကောမနမနဖြစ်တာဥချုံမဲ့ဆိုလို့ရှိရင်နှစ်ယောက်ဆိုင်ဥချုံမဲ့ဆိုလို့ရှိရင်သူတို့သူ့လူရဲ့ချက်ချင်းအကန့်ချုံလေကျွန်တော်တို့ကလည်းကျွန်တော်တို့ကလူတမားလူရဲ့ချက်ချင်းတကယ်လို့သူတို့ကအကြောင်းဖြစ်တဲ့ပါကြတော့ကျွန်တော်တို့ထောက်ခံနေတဲ့ကျွန်တော်ရှင်းတယ်သူလည်းသူ့ထောက်နေတယ်သူလည်းသူပြောထားတဲ့အတိုင်းရှင်းတယ်လည်းကျွန်တော်ပြောထားတယ
်အဲ့လိုဖြစ်လာတဲ့ဆိုရင်အတိုင်းအတာတစ်ခုအထိရေလောက်သားတွေရဲ့အခွင့်အရေးကိုရေလောက်သားကတ်တွေကလိုအပ်နေတယ်ဆိုတာကိုအများစုကမသိကြပါဘူးငါလုံငန်းဦးစည်းဌာနကရေလုတ်သားဖြစ်ကြောင်းတက်သိခံတဲ့ရေလုတ်သားကတ်ကိုထုတ်လုပ်ပေးတာဖြစ်ပါတယ်။ဒီကတ်ကိုပင်လယ်ပြင်ထွက်တဲ့အချိန်မှာလဲယူဆောင်သွားဖို့လိုအပ်ပါတယ်။လက်တွဲမှာတော့ကြားဖောင်မှာအလုတ်လုတ်ကင်ဖို့ပွဲစားကနေတစ်စိမ့်ချိတ်ဆက်လုတ်ကင်ကြတယ်လို့ကိုယ်တိုင်ချိတ်ဆက်ပြီးတော့အလုတ်ဝင်ကြသူတွေလည်းရှိပါတယ်။ပယ်နီးနဲ့ပဲအလုတ်ဝင်ရေလုတ်သားအများစုကအလုတ်ရှင်နဲ့လုတ်ကင်မဲ့အချိန်ကာလအတွင်းစာချုပ်တာရှိပြီးအလုတ်သမားအထောက်အထားဖြစ်တဲ့ရေလုတ်သားကတ်လုတ်ရကောင်းမှလည်းမသိကြပါဘူး။မုံပြင်းနယ်ငါးလုံငန်းဦးစည်းဌာနဒုဖြစ်နေမှုအမြိုင်ဦးစိုးမင်းက
ပင်လယ်ထဲမှာရေလုတ်သားပေါင်းကျွန်တော်တို့အခုမြောက်များစွာတွေ့တာတွေ့တဲ့အခါမှာသူတို့ရဲ့ဟလာရေလုတ်သားကမရှိလို့သူတို့ရဲ့အမကန်မရှိဘူးလို့တော့ကျွန်တော်တို့ကတော့မြင်တယ်ဘာလို့မြင်တော့ဆိုတော့ရေလုတ်သားကရှိရင်သူစနစ်တကျရှိမယ်ဟလာစီမင်းစည်းကမ်းနဲ့လောက်တာကင်တာတွေတာရှိလာမယ်ရှိရင်ဒါသူတို့အဆင်ပြေမယ်ရေလုတ်သားကမရှိတဲ့ကြောင့်သူတို့ပုံမှာလောအားကဟလာသူတို့လုပ်ငန်းရှင်ပုံမှာပဲမူတည်ပါတယ်
မုံပြင်းနဲ့အစိုးရအဖွဲ့ဝင်စိုက်ပျိုးမှုမြင့်ရေးနဲ့ဆက်တွယ်ရေးဝန်ကြီးဌာနဦးထွန်းထေးနဲ့တွေ့ဆုံပြီးမုံပြင်းနဲ့အတွင်းမှာဖြစ်နေတဲ့ကြားဖောင်ကိစ္စကိုပြောဆိုကြည့်တဲ့အခါမှာတော့
မုံပြင်းနဲ့ရက်ဒီကြားဖောင်လောက်ွက်ထဲမှာပါနော်ကျွန်တော်တို့ကြားဖောင်လောက်ွက်ကမုံပြင်းနဲ့တော့မှအားလုံး14ခွက်လောက်ရှိတာပါအခုဖြစ်တော့6ခွက်လောက်ထဲမှာပါကျွန်တော်တို့အရာဒီတိုင်းကအများစုပါဝင်တဲ့ဒီကြားဖောင်တွေကကျွန်တော်တို့နယ်ပယ်ကိုကျော်ပြီးတော့အတော်လေးဟိုအများကြီးပေါ့နော်ဝင်ရောက်လောက်ကန်ဆောင်ရွက်နေတာသိရတာပေါ့ထောင်နဲ့ချီတဲ့လောက်သားတွေကဒီပြောင်းရင်ပတ်တမ်းမှတ်ရနေမရှိပဲနဲ့ဟောက်သားနေမရှိပဲနဲ့တို့ဆောင်ရွက်နေရတဲ့အနေအထားတွေကဘလောက်ကြီးတော့အချင်းတွေဆင်းရဲဆိုးတွေလည်းဖြစ်နေတယ်ဆိုတာကျွန်တော်တို့ဒါဒီချက်ကပေါ့ထောက်နိုင်မှာဖြစ်တော့
ကျူးကြော်လာတဲ့ကြားဖောင်တွေအပြင်မုံပြင်းနယ်အတွင်းကခွေးပြုတ်ထားတဲ့ကြားဖောင်တွေမှာလည်းစီကံမလိုက်နာတာတွေရှိနေပါတယ်အငိမ့်စာသူ့ပြည်နယ်မှုဦးစိုးမင်းကတော့စီကံမလိုက်နာတဲ့လုပ်ငန်းအရေးအတွက်တွေကိုမှတ်မှတ်သားသားရှိနေပါတယ်
။နောက်ပြီးတော့ကျွန်တော်တို့ဒီလိုတွေ့ရှိတဲ့ကြောင့်ကျွန်တော်တို့မွန်ပြည်နယ်ငါးလုပ်ငန်းမှာလည်းဒီလိုအပြုတွေရှိကောင်းရှိနိုင်နေတယ်။အဲဒါကျွန်တော်တို့မှာလည်းငါးကြားတမင်22ဦးလုပ်ငန်းရှင်22ဦးရှိပါတယ်။တတ်မှတ်ထားတဲ့ license နဲ့တော့တို့အတိအကျမလို့ကြော်လုံပြီးတော့ဖမ်းနေတယ်။အလွန်ကျူးကြော်လုံဖမ်းထားတဲ့အဟာမျိုးပဲကျွန်တော်တို့တွေ့ရှိရမှာဖြစ်ပါတယ်။အဲဒါကျွန်တော်မွန်ပြည်နယ်မှာလည်းဒါတွေရှိနိုင်တယ်။ရှိနိုင်ရင်ကျွန်တော်တို့ကဒါကိုထုတ်ပြန်အောင်စီရင်ဟောညွှန်ကြားချက်နဲ့ပေါ့လေစီမင်းစည်းကမ်းနဲ့လုပ်ငန်းနဲ့ညွှန်ကြားချက်နဲ့အတိုင်း license နဲ့လိုက်နာဖို့ကျွန်တော်တို့ကသူ့ကို close ော်သွားမယ်ထုတ်ပြန်သွားမယ်ပြီးရင်စီစစ်သွားမယ်ပြီးရင်အရေးယူသွားမယ်မလိုက်နာဘူးဆိုရင်ပေါ့နော်အဲဒါလေးတော့ကျွန်တော်တို့မွန်ပြည်နယ်၅ဘန်းကြာတမင်22ဦးရှိပါတယ်ဒီပေါ်မှာကျွန်တော်တို့ကခုနကပြောတဲ့ရေလုတ်သားတွေဟဲ့လားကျွန်တော်တို့အခုတွေ့ကြုံရခဲ့ပြီ တစ်ဖောင်မှာ3ယောက်သူတို့လား8ဖောင်ရှင်3ရှစ်လီ24ယောက်ပဲရှိရမယ်အခုတော့ကျွန်တော်တို့လူပေါင်းနဲ့50ကျော်60ကျော်လေးတွေ့ခဲ့တယ်
လက်ရှိအချိန်မှာတော့ငါးသားပေါက်တဲ့ရာသီအချိန်ဖြစ်တဲ့အတွက်ကြောင့်ဇွန်လ3ရက်နေ့ကနေစပြီးတော့ဩဂုတ်လ31ရက်နေ့အထိကတော့ပြည်တွင်းပြည်ပကံဝေးငါးဖမ်းရည်ရင်တွေအလုံးငါးမဖမ်းရကာလအဖြစ်ငါးလုပ်ငန်းဦးစီးဌာနကသတ်မှတ်ထားပါတယ်။ကြားပေါင်လုပ်ငန်းတွေကလည်းဧပြီလကတည်းကရပ်နားထားကြပါတယ်။လုပ်ငန်းပြန်စချိန်မှာတော့ဝန်ကြီးအတွက်မဖြစ်မနေကြားပေါင်တွေစီကိုပြန်လာကြရအောင်ပါပါ။မျှတမှုကိုလိုလားတဲ့ကြားပေါင်လုပ်သမားတဦးကတော့
ကျွန်တော်ကကိုပဲကိုကျွန်တော်တို့ကအခုလောကမားလေလောကမားကနေကျွန်တော်တို့ကကျွန်တော်တို့ကတောင်းကြည့်လို့ပြီသူတို့ကသူတို့ကတောင်းကြည့်ရှင်းပြီဒါဆိုရင်ကျွန်တော်တို့ဘာမှပြောကြအောင်လို့ကျွန်တော်လည်းမရှိလို့လောက်တာသူတို့လည်းပတ်စံနေရင်းကြီးလောက်တာအဲ့လိုဖြစ်နေပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရအောင်လို့ကြည်နက်မယ်လို့ဒုသက်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့Moon News Agency ကသတင်းတော်ဝန်ဆောင်မဒုအတံမှာ AR ဇာနီရဲ့ဒန်ယန်ချင်းတို့ဖြစ်ပါတယ်။ဒုအတံပတ်စဉ်တန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒုအတံ Facebook စာမျက်နှာ SoundCloud YouTube IG တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကချုပ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SGC ကပတ်မှုကူညီချပြီး Frontier မြန်မာနဲ့ Foundation Heron တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုအတန်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
် VOE American Times မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကျွန်တော်အောင်လင်းပါခင်ဗျာအခုတော့ COVID-19 အရေးပေါ်အခြေအနေအရထုတ်လွှင့်နေကြတဲ့ဒရိုက်လီလိုင်းစီစဉ်စာတင်ဆက်ပေးသွားမယ်စနေနေ့ဆွေးနွေးခန်းစီစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာဖြစ်နေတဲ့လက်နက်ကန်ပိပကတ်တွေအဆုံးသတ်နိုင်မှုဘလို့နည်းလမ်းနေများရှိနိုင်မလဲဆိုတာကိုမြန်မာအရေးသုံးသပ်သူတွေဖြစ်ကြတဲ့ဦးမမောင်စိုးဒေါက်တာရမျိုးသိန်းတို့နဲ့စနေနေ့ညဆွေးနွေးခန်းစီစဉ်မှာတင်ဆက်ထားပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာဒီနေ့ဆွေးနွေးကမှာတော့ဆက်စွနစ်တင်တဲ့ခြေချမ်းမြင့်နေဖြစ်တဲ့ပြည်တွင်းစင်ပြီးဘူးချိန်ထိအချိန်ကောင်းနေတဲ့မြန်မာနိုင်ငံမှာငင်းကြိုင်းလန်းစဘလို့ရှာနိုင်မလဲဆိုတော့ဆွေးနွေးမှာပါပင်နိုင်ဆွေးနွေးဖို့တိုင်းရင်းသားရေးရကိစ္စတွေပါဝင်မြန်မာရေးကျွမ်းကျင်သူတွေဖြစ်ကြတဲ့ဦးမမောင်စိုးဒေါက်တာရမျိုးသိန်းတို့ကိုဖိတ်ခေါ်ထားပါတယ်ဟုတ်ကဲ့ပထမဆုံးတစ်ချက်အနေနဲ့ဆွေးနွေးစီချင်တာကတော့အခုလိုစင်ပြီးတဲ့အချိန်ကောင်းနေရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ဆွေးနွေးစီချင်ပါတယ်ရခိုင်နဲ့ချင်းပြည်နယ်တွေမှာအေးနဲ့တက်မလို့ကြားတိုက်ပွဲတွေပြင်းထန်နေတာရှိပါတယ် KIA နဲ့ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်တာတွေရှိတယ်လို့ဟိုတလောတုန်းကလည်း KNU နဲ့တိုက်ပွဲဖြစ်တာတွေလည်းရှိပါတယ်ဆိုတော့အဓိကအခုလိုစစ်ပစ်နေရတဲ့လက်တလောအကြောင်းရင်းအနေနဲ့ဘာတွေများရှိနေလို့လဲဆရာဦးမောင်ဆိုအရင်ဆွေးနွေးပေးပါခင်ဗျာ
လက်တလောအကြောင်းရင်းအနေနဲ့ပြောရရင်ဟောကျွန်တော်တို့ရခိုင်နဲ့ပလောဝပေါ့ဗျာချင်းပြည်နယ်ပလောဝမြို့မှာတိုက်ပွဲဖြစ်ပွားနေတဲ့ပတ်သက်လို့ကတော့အေးနေနဲ့လေသူတို့အနေနဲ့သူတို့ရဲ့တခိုင်လူလူရေးနဲ့ပတ်သက်လက်နက်ကိုင်တိုက်ပွဲမှာရမယ်ဆိုရင်စုတ်ကိုင်ထားပြီးတော့လက်နက်ကိုင်တိုက်နေချေတပ်ဖက်ကလည်းတမရဘက်ကလည်းဒီသူတို့အနေနဲ့1980လောက်ကနေတော့ချူအောင်နေမြေဖြစ်သတ်မှတ်ထားတဲ့ area မှာဘုလိုလက်နက်ကိုင်ဖယ်ရှိတာကိုလက်မခံနိုင်နဲ့ဘက်ကနေပြင်းထန်တုံ့ပြန်တဲ့အချိန်မှာတိုက်ပွဲကပြင်းထန်ဖြစ်နေတာအဲ့တော့ဒါရီပြဿနာကိုဖြေရှင်းနိုင်မရပါဘူး။ဒါအပြင်ကျွန်တ ျွန်တော် NCA ထုတ်ထားတဲ့ RCSS KNU နဲ့တိုက်ပွဲဖြစ်နေတာလေဒီနောက်လက်မမထိုးရသေးတဲ့ PIA ပူကန်ပလောင်လုံးနဲ့ဒီလာဆောင်မှာတိုက်ပွဲဖြစ်သွားနေတာကြီးကတော့ဒီနေမီပြဿနာနဲ့ပတ်သက်တဲ့ပြဿနာတွေမှာရောရောဆယ်ပြဿနာဖြစ်နေတာဖြစ်သလိုကျွန်တော်တို့တက်နေရာချထားရင်းနဲ့ NCA ထိုးထားတဲ့ဖွဲ့နဲ့ပတ်သက်ပြီးတက်နေရာချထားရင်းနဲ့ပတ်သက်ပြီးတော့မဆီရှင်းသေးတဲ့ကိစ္စတွေရှိတယ်ကျွန်တော်တို့ KIA ပူကန်ပလောင်လုံးနဲ့ပတ်သက်လာရင်တော့ PNL လေးနဲ့ပတ်သက်လာရင်တော့ပလဲရမထူရသေးပြဿနာရှိပါတယ်ဒီပြဿနာတွေမရှိမဖြစ်ရှင်းပဲနဲ့တော့ကျွန်တော်တို့ကဒီတိုက်ပွဲတွေရပ်တန့်ဖို့ကတော့လွယ်မှာမဟုတ်ပါဘူ
းဟုတ်ကဲ့ဒေါက်တာရမျိုးသိအမြော်ခင်ဗျလက်တလောတိုက်ပွဲတွေဖြစ်နေရတဲ့အကြောင်းရင်းတွေကဘာတွေရှိနေရလို့များနားလည်ထားတယ
်အဲလက်တလောဖြစ်တဲ့တိုက်ပွဲတွေကတော့ကျွန်တော်မြင်ကတော့အဖြစ်နဲ့တစ်ဖက်ပေါ့လေဂျုံကြည်မှုနားလည်မှုနော်ဥပမာဒီကျွန်တော်တို့ဒီအစိုးရတမတော်နဲ့ဒီတိုင်းသောလက်နက်ကိုင်ဖွဲ့စည်းရေးကြားမှာနော်ယုံကြည်မှုနဲ့နားလည်မှုကိုအဲချက်ချက်ပြန့်ပြန့်တိစောက်ထားနိုင်တာကိုမတွေ့ရပါဘူးအဲ့ဒီအတွက်ကြောင့်မလို့နော်ဒီတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကျိုးပြတ်တဲ့အချိန်မှာနော်ဒီတနက်ကိုင်ထားတဲ့အဖွဲ့နဲ့ဖွဲ့ကြားမှာအချိန်မီပြစ်တာခတ်တာတွေတိုက်ပွဲတွေစစ်ပွဲတွေဆိုတော့ဖြစ်နိုင်တဲ့အခြေအနေမျိုးရှိပါတယ်အဲ့ဒီအခါကျတော့အဓိကကျွန်တော်တို့လက်ရှိအခြေအနေမှာအဓိကစိန်ခေါ်မှုဖြစ်နေတာကအစိုးရတမတော်နဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေချားမှာနော်ယုံကြည်မှုကိုနော်ဟိုခိုင်ခိုင်မာမာတိစောက်နိုင်ဖို့လိုအပ်နေတယ်လို့အဲ့လိုတုံ့တပါတယ်အဲ့ဒီလိုလိုအပ်မှုကြောင့်လည်းပဲလက်ရှိအခြေအနေမှာဟုတ်လားဒီ NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းအချို့နဲ့ရော NCA စာချုပ်ကိုလက်မှတ်မရေးထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ရောတိုက်ပွဲတွေစစ်ပွဲတွေအပိကမှုတွေဟာဇက်တိုက်လိုလိုဖြစ်လာတာလို့အဲ့လိုတုံ့တပ်ပါ
တကယ်တော့မြောက်ပိုင်းမဟာမိတ်သုံးဘက်ဖြစ်တဲ့ AA ရခိုင်လက်နက်ကန်တပ်ဖွဲ့ TNL တောင်းပလောင်တပ်ဖွဲ့ MNDA ကိုကန်တပ်ဖွဲ့တွေပေါင်းပြီးတစ်ဖက်သက်ပြည့်ရဲ့ကြီးညာချက်ကိုဩဂုတ်လ9ရက်နေ့နောက်ထပ်3လတက်တန်းတိုးလိုက်တယ်ဆိုပြီးဒီလက်စမ်းမှာပဲကြီးညာထားပါတယ်တိမ်တန်ငင်ကလည်းဒီ COVID ကာလမှာစစ်ပွဲတွေရပ်ထားကြဖို့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့တိုက်တွန်းချက်ကိုတုံ့ပြန်တဲ့အနေနဲ့ဆိုပြီးတပ်မတော်ဘက်ကလည်းတစ်ဖက်သက်ပြည့်ရဲ့ကြီးညာပါတယ်တိမ်တန်ငင်တော့ကလည်းအလားတူကြီးညာတာတွေရှိခဲ့ဘူးပါတယ်ဒါပေမဲ့တိုက်ပွဲတွေကမရက်တဲ့အပြင်ပြင်းထန်တဲ့သက်ပြင်းထန်နေတာမျိုးလည်းတွေ့ရပါတယ်ဆိုတော့ဒီအပြည့်ရဲ့ကြီးညာချက်တွေကအပြောတသက်ပဲဖြစ်နေသလားဆရာဦးမောင်ဆို
ကျွန်တော်မြင်ကတော့ဒီပြည့်ရဲ့ကြီးညာချက်တွေဟာတကယ်တမ်းတော့ကျွန်တော်တို့2018နှစ်ကောင်မှာစတာလက်ကမှန်ကစတာကြီးညာတာပေါ့နော်အပြည့်အဲ့နောက်ပိုင်းမှာတော့မြောက်ပိုင်းသုံးဘွဲရတဲ့ကျန်တဲ့ကြီးညာလာရှိတာဒါမဲ့ဒီအပြည့်အကျညာချက်အလုံးဒီတစ်ဖက်သက်ကျညာတာတွေစစ်တဲ့ဆွေးချက်တွေရှိတဲ့ကျွန်တော်ဘက်ကလည်းအပြည့်အကျညာတွေဆိုပေမဲ့သူတို့ရဲ့အစိုးစီမစီပြန်လာမလိုက်နိုင်တော့သူတို့အနေနဲ့ကတော့လိုအပ်တဲ့အရေးယူလို့ရမယ်ဆိုတာပါတယ်လို့နောက်ပိုင်းသုံးဘက်ဘက်ကလည်းပဲသူတို့အနေနဲ့အပြည့်အကျညာထားရင်လည်းသူတို့ကိုစစ်စီရင်တွေလုပ်လာရင်ပြန်လဲတုံ့ပြန်မှာဆိုကျညာထားတယ်ဆိုတော့ဒီအပြည့်အကျညာချက်တွေအားလုံးမှာချွတ်ချက်တွေပါတာဒါပြင်ဒီအပြည့်အကျညာချက်တွေရဲ့အဓိကအားနည်းချက်ကတော့တစ်ဖက်သက်အကျညာတဲ့အပြည့်အကျညာချက်တွေဆိုတော့ဆိုတော့နှစ်ဖက်တွေ့ဆိုသဘောတူညီပြီးတော့အပြည့်အကျညာကရှိအောင်အပြည့်ရတဲ့ဆိုလို့ရှိရင်ဆိုတော့တကယ်တမ်းကတော့နှစ်ဖက်သဘောတူပြီးတော့ဒီတပ်ဖွဲ့တွေလည်းနှစ်ဖက်တပ်ဖွဲ့လည်းမတိခိုက်နိုင်အောင်တပ်နေရာချတာရင်းနဲ့ပတ်သက်လို့ဒီတက်တွေထိတဲ့မထီးတွေ့နေအောင်ဆွေးနွေးဖြေရှင်းပြီးမှကျင်ညာအကောင်းဆုံးပါလက်ရှိမှာတော့2018ကစတဲ့အဖက်သက်ပြည့်ရဲ့ကျင်ညာတွေကဘာမှမသိတော့အလုံးဖြစ်ပါဘူးဟိုကျွန်တော်တို့တကယ်တော့ပြည့်ရဲ့ကျင်ညာခြင်းနဲ့တော့နှစ်ဖက်တွေ့ဆုံဆွေးနွေးပြီးတော့နှစ်ဖက်သဘောတူပြည့်ရဲ့ကျင်ညာမှသာကဲအလုံးဖြစ်မယ်လို့ထင်ပါ
ဟုတ်ကဲ့ဒေါက်တာရမျိုးသိအမြင်ရောခင်ဗျအပြည့်ရဲ့ကျင်ညာချက်တွေကပြောသက်မဟုတ်ပဲအနှစ်သာရရှိရှိလက်တွေ့ဖြစ်လာဖို့ဆိုရင်ပါရီများလုတ်ဖို့လုံမလဲ
ကျွန်တော်အမြင်ကတော့တကယ်တမ်းကတော့ကျွန်တော်တို့နိုင်ငံမှာတော်နိုင်ငံလုံးကိုလွှမ်းခြုံတဲ့အပြစ်ခတ်ရစေဖြစ်ဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့ဒီလိုအပြစ်ခတ်ရစေဖြစ်ဖို့ဆိုတာနော်အစိုးရတမတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေချားမှာယုံကြည်မှုတည်ဆောက်ရေးဟာအင်တာနက်မှာအကြီးကြီးနေနေမှာတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုရှိတယ်တစ်ဖက်နဲ့တစ်ဖက်နားလည်မှုရှိတယ်နော်တစ်ဖက်နဲ့တစ်ဖက်အဲ့လာမှသာလေပူးပေါင်းဆောင်ရွက်မှုရှိပြီးတော့ဒီအပြစ်ခတ်ရစေးရလို့ပဲတကယ်အလုံးဖြစ်မှာဖြစ်ပါတယ်။နောက်အပြစ်ခတ်ရစေးရဟာ တော့တနိုင်ငံလုံးကိုလွှမ်းခြုံနိုင်မှသာဒီအထူးအောင်လုပ်ဖြစ်မယ်လို့မြင်ပါတယ်အဲ့တော့ဒီအပြစ်ခက်ရစင်းရဥမာအဲနေနေတခုဒေတာတခုကိုခြံလက်ထားမယ်အဖွဲ့အစည်းတခုကိုခြံလက်ထားမယ်ဆိုရင်အဲ့ဒီအပြစ်ခက်ရစင်းကတကယ်ထူးအောင်လုပ်ဖြစ်တဲ့အပြစ်ခက်ရစင်းမဖြစ်နိုင်ဘူးကျွန်တော်ကတော့မြင်ပါတယ်
ဟုတ်ကဲ့ပါတက်မလို့ဘက်ကတော့အပြည့်အကျညာပြီးညီချင်းဆွေးနွေးမှုလမ်းပွင့်ထားတယ်ဆိုပြီးပြောပါတယ်ဒါမှမဟုတ်ဆွေးနွေးမှုတွေဖြစ်လာတာမျိုးလည်းမတွေ့ပါဘူးအထူးသဖြင့်ကတော့ဒီ CA တင်းမာနေတဲ့မြောက်ပိုင်းဖွဲ့ရင်းနဲ့အစိုးရကြားပြီးခဲ့တဲ့ဒီဇင်ဘာလတုန်းကတရုတ်နိုင်ငံမှာတွေ့ပြီးခဲ့ရထပ်မတွေ့ပြီးကြတော့တာပါဆိုတော့ဟိုကိုဗစ်ကာလဖြစ်နေရလဲပါတာပေါ့လေဆိုတော့နောက်ထပ်တွေ့ပြီးမဲ့အလားအလာတွေရောဘယ်လောက်များမြင်မိတယ်လဲဆရာဦးမောင်စု
ဘယ်လိုလဲကတော့တွေ့ဆုံဆွေးနွေးနဲ့ပတ်သက်ပြီးတော့အလားအလာနေပါနေပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့2019ခုနှစ်ကုန်ဒီအတိကဒီဂျာယုံဝင်ဆစ်ဆက်ပြီးတဲ့တရုတ်အနေနဲ့လည်းပဲသူတိုင်းပြည်ပါဒီကိုဗစ်ပြဿနာဖြစ်တာရဲ့စီးပွားရေးရတဲ့တဲ့ဖြစ်တာတွေပြည့်ရှင်းနေတဲ့အချိန်မှာအခုချိန်ပြီးတော့ဝါပြည်ညီငယ်တွေမှာဝင်ရောက်ပေါင်းနေတာမတွေ့ရပါဘူးအဲ့တော့ကျွန်တော်တို့2019ခုနှစ်တစ်နှစ်လုံးဖြစ်ပြီး2018ညီငယ်ညီလာကမှာမြောက်ဝဲဖွဲ့တက်တာဖြစ်ဖြစ်စေပြုတ်ခဲ့ခံနေတိနေဆောင်ကအရေးပါတယ်ဆိုတော့ကျွန်တော်တွေ့ခဲ့ပြီပါအဲ့တော့အခု2020မှာကတော့နှစ်ဖက်စလုံးကတော့တွေ့မယ်ဆွေးနွေးမယ်ပြောပြီမယ်ဒါဆက်သက်ညီနိုင်မှုပေးမယ်သူကျောင်းဝင်ဆောင်ပေးမယ်သူကြောက်တယ်အဲ့တော့တစ်ဖက်ကလည်းကရန်ကုန်မှာဆွေးနွေးမယ်တိနာမှာဆွေးနွေးမယ်ပြောသူဒီနေပြည်တော်ဆွေးနွေးမယ်ပြောပြီမယ်သူတစ်ဖက်နဲ့တစ်ဖက်အယုံကြည်မရှိတဲ့အခါမှာဒီနေရာကိုလာရောက်ဖို့ဆိုတာလည်းတင်နိုင်ပြက်အဲ့တော့လုံးလုံးစင်မှာအဖက်နဲ့တစ်ဖက်တကယ်တမ်းနှစ်သာရှိရဲ့ဆွေးနွေးဝေးဖြစ်ဖို့ဆိုလို့ရှိရင်ဈာရရယုံကြည်စိတ်ချရတဲ့လူရဲ့ဒီနေပြုံလို့ရတယ်ဒီတိုင်းဆိုလို့ရှိရင်အခုဆိုလို့ရှိရင်တော့ဟိုတစ်ဖက်ဖက်ကနေပြီးတော့ဟိုဥမ္မာသွားနေတမလို့ပဲကပဲဖြစ်ဖြစ်ဒါလာဆွေးနွေးပါလို့ပြောတိုင်းကျွန်တော်တို့မြောက်ပိုင်းအဖွဲ့ကြီးကဆွေးနွေးကိုခက်ပါလိမ့်မယ်အခုပြင်အေးလို့တစ်ဖက်အဖွဲ့အဖြစ်ကြီးညာခံတဲ့အဖွဲ့မျိုးဆိုတော့သူတို့လူမျိုးတွေကိုပိုးဆွေးနေနေမယ်
ဟုတ်ကဲ့ဒေါက်တာရမျိုးသိအမြင်ရောခင်ဗျာဆရာဦးမောင်ဆိုကတော့ကျောင်းဝင်ဆစ်ဆက်တဲ့အခန်းကဏ္ဍကအရေးပါတာကိုလည်းထောက်ပြသွားပါတယ်ဆိုတော့ဆွေးနွေးမှုတွေထားမြောက်ဖို့ကျားလူရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ဘယ်လောက်များအရေးကြီးတယ်လို့ယူဆလဲခင်ဗျာ
ကျောင်းဝင်ဆစ်ဆက်ညနိုင်ရေးတဲ့အခန်းကဏ္ဍဟာညီတိုင်းလုပ်ငန်းစဉ်မှာကျွန်တော်အမြင်ကတော့အရေးကြီးတယ်လို့မြင်ပါတယ်အဲ့တော့အဲ့ဒီလိုကျောင်းဝင်ဆစ်ဆက်ညနိုင်ပြီးတဲ့သူကလည်းပဲနော်ကျွန်တော်တို့နိုင်ငံရဲ့ပုံကူပဲဖြစ်ဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ်အဲ့တော့ဆိုလိုချင်တဲ့သဘောကကျွန်တော်တို့ဟာဟလာတရုတ်နိုင်ငံကကိုယ်စားလှယ်ဝင်ပဲဖြစ်ဖြစ်အခြားနိုင်ငံတွေရောကိုယ်စားလှယ်ဝင်ပဲဖြစ်ဖြစ်ဂျာဝင်ပြည်တိုင်းဂျာဝင်စိတ်ဆိုင်ပြည်တိုင်းပို့အဆုံပြုတာတဲ့ကျွန်တော်အမြင်အဖြစ်တော့ဥပမာရခိုင်ပြည်နယ်မှာဒီတပ်မတော်နဲ့အေအေဂျာမှာဟလာစစ်ရေးပြိပတ်ခါကြီးမြင့်တက်နေတဲ့အချိန်မျိုးကိုဟလာအမြန်ဆုံးအရှိန်ဟုန်ရှော့ချပြီးတော့ရခိုင်ပြည်နယ်မှာကျွန်တော်တို့ဟိုတိုက်ပွဲတွေစစ်ပွဲတွေရပ်သွားဖို့အတွက်ကိုလာဒီတမလို့ဘက်ကိုနော်ဒီအီဘက်မှာဟိုပြောနိုင်ရှုံနိုင်နဲ့နော်ဂျုံဂျုံကြည်ကြည်နဲ့အလုံးလုံးနိုင်နဲ့နော်ပုဂ္ဂိုလ်မျိုးတွေကိုရွေးချယ်ပြီးတော့ဒါစိတ်ဆက်ညှိနှိုင်းရေးအဖွဲ့အနေနဲ့ဖွဲ့စည်းပြီးတော့ဆောင်ရွက်နိုင်မယ်ဆိုရင်လက်ရှိဖြစ်နေတဲ့ဟိုရှင်းတုံးနောက်ဆုံးအဲ့ဒီတက်ပို့တဲ့ပေါ့လေတဖြည်းဖြည်းဆိုးလာနေတဲ့အခြေအနေတွေကို
ထိတ်သိမ်းနိုင်မှုအတွက်လမ်းစာပေါ်နိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုမြင်တယ်။ဟုတ်ကဲ့ပါအခုဆိုရင်21ရာစုပင်လုံညီလာခံလဲမှန်မှန်ကျင်းပနိုင်တဲ့အခြေအနေမှာမရှိပါဘူး။အခုကိုဗစ်ကာလနဲ့ကျောတော့ပိုဆိုးသွားတာပေါ့လေ။ဆိုတော့အခုအချင်းယုံကျင်းပမယ်ဆိုပြီးတော့ပြောနေပါတယ်။ဆိုတော့ဒီညီလာခံကနေရောညီချင်းအစ်အတွက်ဘလောက်များမျှော်လင့်နိုင်စရာတွေရှိမလဲဆရာဦးမောင်စု။
ကျွန်တော်တို့ဒီငယ်လူငန်းစင်းနဲ့ပတ်သက်လို့ဆိုတော့ဒီကျော်ရေးဆိုရင်ဒီရှင်းနေတာဆိုတော့ဇူလိုင်လထဲမှာလုပ်ဖို့စူးစမ်းနေတယ်ပြောပါတယ်ဆိုလိုတာကတော့ဒီဇူလိုင်လထဲမှာလုပ်ဖို့ဆိုတော့ဟိုလုပ်ဖို့စူးစမ်းနေပါတယ်သူရှင်းနေကြမှာကျွန်တော်တွေ့ရတာကတော့ကျွန်တော်တို့ဒီ2020မှာအစိုးရပြောင်းလဲလဲရှိနေတုံတောင်တော့ခေါင်းဆောင်မှလည်းပြောင်းလဲလဲရှိတဲ့အချိန်မှာလက်ရှိအစိုးရနဲ့ကျွန်တော်တို့ EU တွေ UNC ထွက်လာ EU ဥပဒေတက်မှာသဘောတူညီချက်တစ်ချက်ဆိုလိုတာဒီသဘောတူညီချက်ဒီတော့ဆိုတာလက်ထက်မှာဆက်လက်တည်ဆောင်သွားနိုင်တဲ့သဘောတူညီချက်ဒီလိုပဲဒီကထားပါတယ်ဆိုတော့တကယ်တမ်းမြင့်မြင့်မားမားဟိုတန်းသားလေးနဲ့ဟိုအပေးယူလုပ်တဲ့ဒီဖယ်ရနဲ့ပတ်သက်တာကိုယ်အောင်ချွေးနဲ့ပတ်သက်တာကိုယ်ပြန်ဆောင်မဲ့နဲ့ပတ်သက်တာဒီတော့ပါဖို့မရပါဘူးဒါပေမဲ့ဒါလည်းပဲခက်ခဲလိမ့်မယ်ခက်ခဲလိမ့်မယ်ဆိုတာက
့လောလောဆယ်မှာကွာဒီဂျွန်လာလေးရောက်နေပြီမဲ့တိုင်းလာတွေဘက်ကဟောတူလေးဆိုပြီးအတန်လည်းသတိပေါက်တစ်ဖက်ကပြောမယ်ဆိုရင်တော့ဒီအစိုးရဘက်ကတော့ဒီကာလမှာဒီစိုးရကြည်ညီလာခံလုပ်ပြီးတော့ဒီ NLD စိုးရလက်ထက်မှာဒီလိုဒေါ်လူကြီးရဲ့တွေရခဲ့တယ်ဆိုတာမျိုးလူလူချပြတဲ့ချက်ပါတယ်။အော်ဘာလို့ဘာဖြစ်လို့လဲဆိုရေကောက်ပွဲတွေနှီးပြီ။ဒါမျိုးကိုကျွန်တော်တို့ဒီခံမျိုးစိုးရလက်ထက်မှာလည်းတုံးပါတယ်။ကျွန်တော်တို့ဒီအော်တိုဘာ15ရက်မှာဒီ NC လက်မှတ်ထိုးပြီးတော့ငင်းငင်းရက်လက်တွေရတယ်ဆိုတာကိုပြခဲ့တာ။ဆိုတော့ကျွန်တော်တို့အားလားအစိုးရအနေနဲ့သူတို့ကာလမှာလုပ်ခဲ့တာနဲ့ပတ်သက်ပြီးတော့ရေကောက်ပွဲနှီးရဲ့အချိန်မှာချပြတော့ရှိပါတယ်။ဒါပေမဲ့လုံးလုံးဆယ်မှာဒီစရဒကြီးညီလာခံကျင်းပဖို့အတွက်တကယ်တော့အကန့်အသတ်အများကြီးရှိတယ်ဗျာ။အောက်ဆိုစရဒကြီးညီလာခံကျင်းပဖို့တိုင်းသားရေးတင်ပြထားတဲ့ဒီမျိုးသားဆက်နိုင်ငံရေးဆွေးနွေးပွဲပေါ့ RCSS တို့ AMB တို့လုပ်မယ်ဟန်တို့ကဒီလိုအချိန်မှာလုပ်မယ်လို့မတော့နိုင်ဘူးပေါ့။နောက်ပြီးတော့တကယ်တမ်းအစိုးရပြောင်းလဲတမတော်ပြောင်းလဲကြောင်းဒီဟာကိုစက်ကြီးလုပ်မယ်ဆိုရင်လည်းပဲဒီကာလနဲ့ပိုတင်တော်တာကျွန်တော်မြင်တော့2021 January February Marchလာမှာဒီပြုံညာလောက်တာအကောင်းဆုံးပြင်မယ်လို့ထင်ပါတယ်။အခုလို့ဆိုရေကောက်ပွဲဒီညမှာဆုံးဒီဇင်ဘာလောက်ခဲ့ရင်တော့မှလက်ရှိအစိုးရတက်တန်းဒီမတ်စတာကိုဒီတော့မှဖြစ်တဲ့အတွက်ကြောင့်အဲ့ကာလမှာလို့ရင်တော့မှပိုးတော့ကောင်းမယ်ထင်ပါတယ်။ဘာဖြစ်လို့လဲဆိုအဲ့ကာလဆိုအစိုးရပြောင်းလဲနေပတ်သက်လို့ပဲဖြစ်ဖြစ်တမန်တော်ခေါင်းဆောင်ပြောင်းလဲနေဖြစ်ဖြစ်ပိုးပြင်လာတဲ့အချိန်မှာဘယ်လိုသဘောတူညီချက်တွေယူမယ်ဆိုတာနှစ်ဖက်ကပိုးပြီးတော့စဉ်းစားပြီးတော့ချင့်ညင်နိုင်တယ
်။ဟုတ်ကဲ့ကိုရမျိုးသိမ်းမြေကိုဆွေးနွေးပြပါဦးခင်ဗျာ။
ဒီကျွန်တော်မြင်တော့နော်နှစ်ဖက်ချမ်းမှာနော်ဟိုကွန်မစ်မန့်ပေါ့ဗျာနော်ကျွန်တော်တို့ဟိုစိတ်ပိုင်းချမှုနဲ့စိတ်ဆန္ဒပြင်းပြမှုနှစ်ဖက်စလုံးမှာနော်မြင့်မြင့်မားမားရှိဖို့လိုအပ်တယ်လို့မြင်ပါတယ်ဒါအဲ့ဒါဆိုလို့ရှိရင်တော့ပြေဆုံးမှုဟာမနှက်ဖြန်နဲ့ဖြစ်နိုင်ပါတယ်နော်ဒီအပိုင်းတွင်းနဲ့ဖြစ်သွားနိုင်တဲ့အနေအထားမျိုးရှိပါတယ်ဒါပေမဲ့အစိုးရတက်မလို့နဲ့တိုင်းသားလက်နက်ကိုင်ဖွဲ့စည်းနေချမ်းမှာတန်တရာလေးနောက်ပြီးတော့ဟိုအပြန်အလှန်ဖြစ်တင်မှုတွေဆွဆွဲမှုတွေဒီလိုအခြေအနေတွေလွှမ်းခြုံနေမယ်ဆိုရင်တော့နှစ်ဖက်အကြားမှာနော်ဟိုအပြည့်အခက်ရပ်ဖို့အတွက်တွေးဆုံဆွေးနွေးဖို့တောင်မှခက်ခဲပါလိမ့်မယ်။အဲဒီလိုအပြည့်အခက်ရပ်ဆဲဖို့တောင်တွေးဆုံဆွေးနွေးဖို့မဖြစ်နိုင်သေးဘူးဆိုရင်နိုင်ငံရေးအရဟိုအပြည့်ရှာဖို့အတွက်တွေးဆုံဆွေးနွေးတာမျိုးကပို့ပြီးတော့အလံဝေသွားနိုင်မှာ။အဲဒီအတွက်ကြောင့်မလို့ကျွန်တော်အမြင်ကတော့နော်အထူးသဖြင့်အစိုးရနဲ့တက်မတော်အနေနဲ့နော်ဟိုဘလို့အခြေအနေမှာပဲဖြစ်ဖြစ်ဘလို့အခက်အခဲတွေပဲရှိရှိတိုင်းနယ်လက်နက်ကိုင်အဖွဲ့အစည်းအားလုံးနဲ့ပုံမှန်လေးလေးမျက်နှာစုံကြည့်တွေ့ဆုံဆွေးနွေးနိုင်ဖို့ကိုနော်ဟိုဆောင်ရွက်တင်တယ်လို့ကျွန်တော်မြင်ပါလေ။ဒါတစ်ဖက်ကခုနပြောတဲ့ဟိုစစ်ရေးရအဖြစ်တင်မှုတွေနော်စစ်ရေးရအတုံးတတ်မှုတွေနောက်ပြီးတော့စစ်ရေးရဟိုအပြန်အလှန်ယုံကြည်မှုကျဆင်းနေတာတွေကိုအပြည့်အစုံကုစားနိုင်လို့ဆိုရင်ကျွန်တော်အမြင်အဖြစ်တော့နှစ်ဖက်အကြားမှာဥပ္ပိလေးလေးတွဲဆုံဆွေးနွေးနိုင်ဖို့ကအရေးကြီးတယ်လို့မြင်ပါတယ်။အဲဒီလိုတွဲဆုံဆွေးနွေးမှုတွေကအစပိုင်းမှာခက်ခဲနိုင်တယ်။ပြင်ပန်းနိုင်တယ်၊ကြမ်းတမ်းနိုင်တယ်။သို့တော်လည်းပဲတွဲဆုံဆွေးနွေးမှုတွေပို့ပြီးတော့ကျယ်ပြန့်လာတာနဲ့အမျှပို့ပြီးဟိုဇက်တိုက်ဖြစ်ပေါ်လာတာနဲ့အမျှနှစ်ဖက်အကြားမှာယုံကြည်မှုနဲ့နားလည်မှုပါလေ။မြင့်တက်လာလိမ့်မယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်။လက်ရှိဒီ COVIDကာလမှာဆိုရင်ဟုတ်လားကျွန်တော်တို့ဒီနည်းပညာကိုသုံးပြီးတော့ online ကနေတစ်ဆင့်အတွေ့အကြုံဆွေးနွေးမှုတွေကိုအချက်အချက်ပြန့်ပြန့်လုပ်နိုင်မယ်နော်ဒီအစိုးရနဲ့တက်မတော်ဘက်ကလည်းတကယ်ဟိုအဆုံးဖြတ်ပေးနိုင်မယ့်ပုံကိုယ်လေးကိုယ်တိုင်ကဥဆောင်ပြီးတော့တွေ့ဆုံဆွေးနွေးမှုတွေကိုလုပ်နိုင်မယ်နောက်တိုင်းသားလက်နက်ကိုင်ဖွဲ့စည်းတဲ့ဘက်ကလည်းတကယ်အဆုံးဖြတ်ပေးနိုင်မယ့်ပုံကိုယ်လေးဥဆောင်ပြီးတော့တွေ့ဆုံဆွေးနွေးမှုတွေကိုလုပ်တာနိုင်မယ်ဆိုရင်ကျွန်တော်တို့နိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာနော်ဒီတာမြင်တာတဲ့တိုးတက်မှုတွေစုစုကန်ကန်တွေ့လာရနိုင်တယ်လို့အဲ့လိုသုံးသပ်တယ
်။ဟုတ်ကဲ့ပါဒီနေ့ကရွေးကောက်ပွဲနှစ်လည်းဖြစ်နေပါတယ်။ရွေးကောက်ပွဲကနေတစုံတရာအပြောင်းလဲတွေလည်းဖြစ်လာနိုင်ပါတယ်။ဆိုတော့ဒီလိုတက်တွင်းအပြောင်းလဲတွေလိုမျိုးရွေးကောက်ပွဲလုံးအပြောင်းလဲတွေကရောငင်းကြိုင်းလုပ်ငန်းစဉ်မှာတစုံတရာရိုက်ခတ်လာတာမျိုးရောရှိလာနိုင်လားဆရာဦးမောင်ဆို
။ရွေးကောက်ပွဲအလွန်နဲ့ပတ်သက်လာလို့ရှိရင်နောက်တက်လာမယ့်ဆိုတာဒီ energy ဆိုတာဖြစ်ကောင်းဖြစ်မယ်သို့မဟုတ်လည်းအခြားတစ်ခုခုဖြစ်ကောင်းဖြစ်မယ်ပေါ့နော်။ဒါကတော့ NLD ဆိုတာဖြစ်မယ်ဆိုရင်လည်းပဲလူပြောင်းလဲတော့ရှိမှာဖြစ်တယ်။လူပြောင်းလဲရှိရင်တော့ရှိရင်လည်းပဲဆိုတော့ကင်တူပြောင်းလဲမယ်။သို့မဟုတ်ကျွန်တော်တို့ ဆန်းလာမှာကြုံလို့ပြည်ခိုင်ပြော NLD ဆိုတာပြောင်းသလို NLD ဆိုတာနေပြီးတော့ဖြတ်ပုံစံမျိုးပြောင်းနေရင်လည်း policy ပြောင်းနေတော့ရှိပါအဲ့တော့ကျွန်တော်တို့ကငင်းလူကန်းစင်းနဲ့ပတ်သက်လာရင်တင်ရတာတခုကတော့ငင်းလူကန်းစင်းကိုဆက်မလုပ်ဘူးလို့တော့နောက်လာမဲ့ဘလို့ပုံစံမျိုးနဲ့အစိုးရပြည်ပြောင်းရတော့မဟုတ်ပါဘူးငင်းလူကန်းဆက်လုံမယ်လို့တော့ပြောကြမှာသို့တော့ဆက်လုံမယ်ပုံစံတွေကတော့အခုပုံစံနဲ့တူကောင်းမှတူပါလိမ့်မယ်အဲ့ဒါကိုတော့အလုံးပြည်စင်ဖို့တော့မယ်
โอเคเนซอนတော့ချင်းကပ်ပုံပြောင်းလဲတယ်မြင်ရနိုင်တာပေါ့လေဆိုတော့ဒေါက်တာရဲ့မျိုးသိမ်းမြေရောခမရွေးကောက်ပွဲလုံညီငယ်အလားလားတွေရောဘယ်လိုများခံမှန်းမိသလဲ
အဲကျွန်တော်မြင်တာတော့ရွေးကောက်ပွဲရဲ့ရလတ်ပုံလေရွေးကောက်ပွဲရဲ့ရလတ်ပုံမှာမူတည်ပြီးတော့အတိုင်းတာတစ်ခုထိတော့အပြောင်းလဲဖြစ်လာနိုင်တယ်လို့ကျွန်တော်အနေနဲ့မြင်တယ်တိုးတော့လည်းပဲစိုက်ပြီးတော့ကြီးမားတဲ့အပြောင်းလဲဖြစ်လာမလားဆိုတာတော့မပြောဖို့ခက်တယ်အဲ့တော့လက်ရှိအခြေအနေမှာဟလာလက်ရှိအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကပဲနော်အစိုးရဖွဲ့နိုင်မဲ့အလားအလာရတော့များနေရယ်အဲ့ဒီအတွက်ကြောင့်မလို့နော်လက်ရှိအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီအနေနဲ့ဟလာနောက်ပြီးတော့အဲ့ဒီပါတီရဲ့ခေါင်းဆောင်တွေအနေနဲ့နော်လုံခဲ့တဲ့9နှစ်မိဘကာလမှာခေါ်ဆောင်ခဲ့တဲ့ငွေတန်းကြီးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်ပြန်ပြီးတုံ့တက်ဖို့လိုအပ်တယ်လို့ညအဲ့လိုတုံးတက်ပြီးတော့အခုဂျားကာလမှာနော်စနေနေ့ကျနော်စမ်းစစ်တုံးတက်မှုတွေလေ့လာမှုတွေနဲ့ပြင်ဆင်မှုတွေနော်စီမံချက်ချမှုတွေလုပ်ထားဖို့လိုအပ်တယ်လို့မြင်တယ်။အဲ့လိုလုပ်ထားမယ်ဆိုရင်နော်အဲ့လိုလည်းလုပ်ထားမယ်တစ်ဖက်ကလည်း2020ရွေးကောက်ပွဲမှာနော်လက်ရှိအာဏာရပါတီကလည်းပြန်ပြီးအနိုင်ရမယ်အစိုးရဖွဲ့နိုင်မယ်ဆိုရင်အစိုးရဖွဲ့ပြီးပြီးချင်းမှာနော်ဒီငွေကြေးလုပ်ငန်းစဉ်တွေအရှိန်ဟုန်နဲ့ပေါ်ဆောင်နိုင်ဖို့အလားလာရှိနိုင်တယ်လို့ကျွန်တော်အနေနဲ့မြင်တယ်။အဲဒီလိုအလားလာမျိုးဖြစ်လာဖို့အတွက်ကိုလက်ရှိအခြေအနေမှာနော်စနစ်တကျကျယ်ကျယ်ပြန့်ပြန့်နဲ့ပြင်ဆင်ဆောင်ရွက်နိုင်ဖို့ကအရေးကြီးတယ်လို့မြင်တယ်။နောက်တစ်ချက်ကတော့ဒါမဲ့ရွေးကောက်ပွဲမှာနော်2015ရွေးကောက်ပွဲတည်းနော်တိုင်းသားပါတီတွေအနေနဲ့ပြည်내တွေမှာပို့ပြီးတော့အနိုင်ရလာတယ်။အဲဒီအတွက်ကြောင့်မလို့2020အလွန်နော်ငင်းငယ်ရေးလုပ်ငန်းစဉ်မှာနော်တိုင်းရင်းသားပါတီတွေရဲ့အတန်နော်တိုင်းရင်းသားပါတီတွေရဲ့စံတနော်တိုင်းရင်းသားပါတီတွေရဲ့သဘောထားဟာပို့ပြီးတော့ခြေတိုင်းရောက်လာနိုင်တယ်လို့ကျွန်တော်အနေနဲ့သုံးသပ်တယ်တိုင်းရင်းသားပါတီတွေနဲ့အနေနဲ့လည်းအဲ့ဒီလိုနော်ပို့ပြီးတော့ကြီးမားတဲ့အနိုင်ရမှုမျိုးကိုရအောင်ဆောင်ရွက်နေတယ်လို့ကျွန်တော်အနေနဲ့ယုံကြည်တယ်ပြင်ဆင်ဆောင်ရွက်နေတယ်လို့မြင်တယ်အဲ့ဒီအတွက်ကြောင့်မလို့အဲ့ဒီလိုနေရာပိုရလာမယ်ဆိုရင်နော်ဟိုတိုင်းသားပါတီတွေရဲ့အခန်းကဏ္ဍပို့ပြီးကြီးမားလာမယ်ဆိုရင်အနေနဲ့ဒီကြေးလုပ်ငန်းစဉ်ပေါ်မှာကောင်းမှုနဲ့တက်ရောက်မှုပို့ပြီးတော့အလုပ်ဖြစ်နိုင်တဲ့တက်ရောက်မှုမျိုးတွေရှိလာနိုင်တယ်လို့ကျွန်တော်အနေနဲ့သုံးသပ
်ဟုတ်ကဲ့နောက်ဆုံးအနေနဲ့သုံးသပ်စီရင်တာကတော့ငင်းငယ်လမ်းစာပေါ်လာဖို့ဆိုရင်အနေဆုံးအဆင့်ဘာတွေလုပ်ဖို့များလိုမလဲလက်တွေလုပ်မယ်ဆိုရင်ဖြစ်လဲဖြစ်နိုင်တာဖြစ်လဲဖြစ်သင့်တဲ့နည်းလမ်းတွေဘာတွေများရှိမလဲဆရာဦးမော်ဆို
ချေကားတော့ငင်းငယ်နဲ့ပြဿနာရင်တွေ့ရင်ကျွန်တော်တို့အခုငင်းငယ်ပြဿနာဆိုတာဒါတိုင်းသားလက်နဲ့ကင်နေနဲ့တိုက်နေတဲ့ပြဿနာကိုပြောတာဖြစ်ပါတယ်အဲ့တော့တိုင်းသားပြဿနာကိုဖြေရှင်းရမယ့်ပြဿနာဖြစ်တယ်အဲ့တော့တိုင်းသားကျွန်တော်တို့ဘဝယူမှာတိုင်းသားပြည်နယ်9ပြည်နယ်ရှိတယ်9ပြည်နယ်လုံးမှာတိုင်းသားအဖွဲ့အစည်းတွေကလက်နဲ့ကင်တိုက်နေတာကျွန်တော်တို့ဘဝပြည်ကပြတ်ချက်ပါအဲ့တော့ကျွန်တော်တို့ကတိုင်းသားပြဿနာကိုဖြေရှင်းမှလာလေဒီကျွန်တော်တို့ဒီခရီးပြဿနာမှာဖြေရှင်းတယ်အဲ့တော့ကျွန်တော်တို့ကလေးဆက်ခွန်မှာပြည်လုံးသားရုပ်ချုပ်ပြီးပြည်အောင်စုလို့ပြောခဲ့တော့လဲပဲဒီနေ့ဒီပြည်အောင်စုဟုတ်လားမဟုတ်လားစတဲ့ပုံတကယ်တော့48လွတ်လပ်ရပြီဖဆပလာဆိုတာလက်ထက်ကနေ1962ခုတက်ကလည်းပဲဖဆပလာအုပ်စုအုပ်ချုပ်တဲ့သူကနောက်ပိုင်းမှာဝန်ခံခဲ့တယ်ဘာဝန်ခံခဲ့လဲဆိုတော့ပြည်အောင်စုလို့ကြွကြော်ပြီးမယ်ဘိုးကချုပ်ကန်ထားတဲ့ပြည်အောင်စနစ်ပဲဖြစ်ခဲ့ပါတယ်သူတို့ကခံခဲ့ပါအဲ့မှာသူတို့ပြောင်းလဲမလို့လို့ကိုစူးစမ်းမယ်မအောင်မြင်ခဲ့ဘူး62ကမှတမရအာနာရယူခဲ့တယ်အာနာသိမ်းခဲ့တမရအာနာသိမ်းခဲ့အချိန်ကနေ2030ပေါ့ဒီယူရိုဘယ်ကာလာဒီ150ပေါင်းဝန်းကျင်တယ်ဒါကတော့ရှင်းတယ်အာနာရှင်စက်ဆိုတော့ဘဝချုပ်ဝင်ထားတဲ့စက်ဆိုတော့ဒီကနေ့အနည်းခွန်50မှာဘဝချုပ်ဝင်ထားတဲ့စက်ကြီးစုခဲ့အဲ့တော့2010ကနေစပြီးတော့ကျွန်တော် 2008 အချိန်ကဥပဒေနဲ့တက်လာတဲ့အစိုးရဒီလေးပဲဒီ2008အခြေခံဥပဒေမှာ ဖရမူရီပါသည်ဆိုတော့ညာလဲပဲဒီနေ့ဒီပြည်နယ်ရဲ့ကိုယ်အင်ပြတ်တန်းငွေကိုယ်အင်အုပ်ချုပ်ခွင့်အဲဒီသူရဲ့တရားစားရတဲ့နေပတ်သက်လို့ပြပြသူရဲ့စီဝိုင်းလုံငန်းနဲ့ပတ်သက်လို့ပြကိုယ်ပိုင်စီမံခွင့်နေနဲ့ပတ်သက်လိုက်ကျွန်တော်ဘာမှမရှိဘူးကကျွန်တော်ရှင်းတယ်လေအဲ့တော့တိုင်းရင်းသားပြည်နယ်ရဲ့အခွင့်အရေးကိုကျွန်တော်တို့တက်နိုင်လောက်ဖြည့်ရှင်းပေးနိုင်မှာအများဆုံးဖြည့်ရှင်းပေးနိုင်မှာသာဒီတိုင်းနာလက်နက်ငယ်ပြဿနာအငြင်းကြီးပြတ်သွားဖြည့်ရှင်းနိုင်
ဟုတ်ကဲ့ဒေါက်တာရေမျိုးသိန်းလည်းညီကုန်းချုပ်သုံးသပ်ပေးစီခြင်းပါလေခင်ဗျာညီငယ်လမ်းစာပေါ်လာဖို့လှုပ်တင်တာလက်တွေလှုပ်မယ်ဆိုရင်ဖြစ်လဲဖြစ်နိုင်တာမျိုးဘာတွေများရှိမလဲခင်ဗျာ
အဲ့တော့ပထမဆုံးကတော့ဒီလက်ရှိဖြစ်နေတဲ့စိုက်ပွဲတွေစစ်ပွဲတွေကိုအမြန်ဆုံးလျှော့ချပြီးတော့နော်တနင်္ဂနွေလုံးတိုင်းတာနဲ့စစ်ပွဲတွေရပ်ဆိုင်ဖို့ကိုလှုပ်တင်တယ်လို့ကျွန်တော်အနေနဲ့မြင်တယ်အဲ့ဒီလိုလုပ်ဖို့အတွက်ကိုဟုတ်လားဟိုအစိုးရလှုပ်တော့သမလို့ကြီးတက်တက်မဟုတ်ခဲနေလေเนาะအဲတိုင်းသားနိုင်ငံရေးပါတီတိုင်းသားနိုင်ငံရေးခေါင်းဆောင်တွေနောက်တိုင်းသားခဲမှာဩဇာအကြီးသားရဲ့ပုဂ္ဂိုလ်တွေ ਨੇ เนาะချိန်ချိန်ရောက်ချေချေပြန်ပူပေါင်းဆောင်ရွက်နိုင်လို့လိုအပ်တယ်လို့မြင်ဥပမာဟလာရခိုင်ပြည်နယ်မှာလက်ရှိဖြစ်နေတဲ့ဒီစစ်ရေးပြိပခါတွေနဲ့ပတ်သက်ပြီးအဖြေရှာဖို့စူးစမ်းတဲ့နေရာမှာเนาะကျွန်တော်အမြင်အားဖြင့်တော့ရခိုင်ပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့နော်ကျွတ်တော်ကိုစလီတွေရဲ့အခန်းကဏ္ဍဒါကိုရှေ့တန်းတင်ဖို့လိုအပ်တယ်လို့မြင်တယ်။အဲဒီလိုပဲနော်ရခိုင်ပြည်သူလူထုကြားမှာနော်အမိဖတ်ဖွယ်ဖြစ်တဲ့နော်ဩဇာကြီးမားတဲ့ပုဂ္ဂိုလ်တွေရဲ့အခန်းကဏ္ဍကိုလေရှေ့တန်းတင်နိုင်ဖို့လိုအပ်တယ်လို့မြင်တယ်။အဲဒီလိုပဲနော်ရခိုင်ပြည်သူလူထုကြားမှာနော်အောက်ခြေမှာအလုံးလုံးနေတဲ့ရခိုင်ရပ်ဖက်အဖွဲ့အစည်းတွေရဲ့အခန်းကဏ္ဍကိုလေရှေ့တန်းတင်ဖို့လိုအပ်တယ်လို့မြင်တယ်။နော်အဲဒီလိုရှေ့တန်းတင်ပြီးတော့နော်ခေတ်ဝိဒိနိုင်ဆွေးနွေးဆောင်ရွက်မှုကိုပထမအဆင့်ဆောင်ရွက်တဲ့လို့မြင်နေအဲ့ဒီလိုဆောင်ရွက်ပြီးတော့မှနောက်တစ်ဆင့်မှာနော်အစိုးရတမတော်နဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရှားမှာနေ့တိုင်းဆွေးနွေးမှုတွေကိုအစောတလင်ဆောင်ရွက်ပြီးတော့ဒီတိုက်ပွဲတွေစစ်ပွဲတွေကိုအမြန်ဆုံးနော်အစောတလင်ရပ်ဆိုင်နိုင်အောင်မိသားရှာပေါ်ဆောင်နိုင်မှုအရေးကြီးတယ်ဒီကတော့တုံ့တက်
ဟုတ်ကဲ့ပါအချင်းပြပြဆွေးနွေးကြတဲ့မြန်မာရေးသုံးသပ်သူတွေဖြစ်တဲ့ဦးမမောင်ဆိုးဒေါက်တာရံမျိုးသိန်းတို့နဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ဆင်းနေဆွေးနွေးခန်းအစီအစဉ်လည်းဒီမှာပဲဆုံးသတ်ပါစေဒီအစီအစဉ်ကိုတော့ VOA မြန်မာပိုင်းရဲ့ဆင်းနေည9နိုင်ကနေ10နိုင်အထိနဲ့နေ့ဝင်နေ့မနေ့6နိုင်ကနေ9နိုင် Radio စီစဉ်နေမှာနားဆင်နိုင်လို့ VOA မြန်မာပိုင်းအင်တာနက်ဆန်နေမှာဖြစ်တဲ့ farmis.voanews.com နဲ့ Facebook ဆန်နေတာတွေမှာလည်းပြန်လည်နားဆင်နိုင်ရပါတယ်ကျွန်တော်အောင်လို့ပါခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါမေလ25ရက်နေ့က African American မျိုးသား George Floyd ရဲဖမ်းထားစဉ်တေဆုံးခဲ့ရတာအတွက်တရားမမျှတတဲ့ခွဲခြားဆက်ဆံမှုတွေအဆုံးသတ်ရေးတောင်းဆိုဆန္ဒပြမှုတွေကို American ပြည်တော်စုမြို့တော် Washington DC ကလမ်းမတွေပေါ်မှာတတိယမြောက်သတင်းပတ်ဖြစ်နဲ့ဆက်ပြီးတွေ့နေရပါတယ်။ခွဲခြားဆက်ဆံမှုမရှိစေရေးအတွက်ဆန္ဒပြမှုတွေကိုစနေနေ့မှာ Washington DC မြို့ပြင်မှာပါတွေ့ရတဲ့အပြင် Britain နိုင်ငံ London နဲ့ပြင်သစ်နိုင်ငံ Paris မြို့တွေမှာလည်းတွေ့ရပါတယ်။ခွဲခြားဆက်ဆံမှုကလည်းလူခွင့်ချိုးဖောက်တဲ့အကြမ်းဖက်မှုတွေဖြစ်ပွားလေရှိတယ်နဲ့ပတ်သက်ပြီးလာမယ့်သတင်းပတ်ထဲလူခွင့်ရေးကောင်စီမှဆွေးနွေးပြောဆိုဖို့အာဖရိကဒေသကကုလသမဂ္ဂဆိုင်ရာသံအမတ်ကြီးတွေကကုလသမဂ္ဂလူခွင့်ရေးကောင်စီကိုစာရေးသားပေးပို့ခဲ့ပါတယ်။ဒီပြဿနာကိုကုလသမဂ္ဂလူခွင့်ရေးကောင်စီမှအင်ကာနဲ့ဗိုလ်တဖူးနေတွေမှာအခြေတင်ဆွေးနွေးနိုင်ပွဲရရှိတယ်လို့ကုလသမဂ္ဂလူခွင့်ရေးယုံပြောခွင့်ရက VOA ကိုပြောပါတယ်။မြန်မာနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့တာကိုဆက်လက်ထိန်းချုပ်ဖို့လိုအပ်တဲ့အတွက် COVID-19 ကာကွယ်ထိန်းချုပ်ရေးအတွက်ဇွန်လ15ရက်နေ့အထိထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်နဲ့ပန်ကြားချက်တွေကိုဇွန်လ30ရက်နေ့အထိတိုးမြှင့်လိုက်တယ်လို့ COVID-19 တိုက်ဖျက်ရေးအမျိုးသားအဆင့်ကော်မတီကကြေညာခဲ့ပါတယ်။ဒါကြောင့်မြန်မာနိုင်ငံတည်းပြည်ပလင်းရင်ဆက်ရောက်မှုကိုဇွန်လ30ရက်နေ့အထိဆက်လက်ပိတ်ထားမှာဖြစ်တယ်လို့အများပြည်သူသွားလာတဲ့နေရာတွေမှာလည်းမျက်နှာဖုံးတက်ရမယ့်အချက်ကိုဆက်လက်လိုက်နာဖို့လိုအပ်မှာဖြစ်ပါတယ်။တနင်္ဂနွေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းမှာကြပါစီ။ကျမခင်လို့တက်ပါ။
This program has come to you from the Voice of America, Washington.